to the Voice of America in Burmese.
Mingalam nei khin ma cha. Washington ni ro view American tan ga ni 2020 me la 9 ye chet tabri ni ma nei khin season rue go Myanmar san lo chin ma nei 6 na yi ga ni 9 na yi thi line no meter 2440 ne 51 line la meter 190 ro ga ni thau lwen pe ni ba bi.ကျမခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂါဖြစ်ပွားမှုတွေချမှတ်ထားတဲ့ကန့်သတ်မှုတွေကိုရှော့ချပေးရမှာအသေးချာဂရုမစိုက်ဘူးဆိုရင်ဒီလိုဖြေလျှော့ပေးတဲ့နိုင်ငံတွေအနေနဲ့နောက်တစ်ခါထပ်ပြီးအတင်းကျပ်ချထားရေးကိုပြန်ပြီးလုပ်ရနိုင်ခြင်းရှိတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကTedros Ghebreyesus ကဗိုလ်တဖူးနေမှာသတိပေးလိုက်ပါတယ်။ခီးသောကန့်သတ်မှုနဲ့တခြားကန့်သတ်မှုတွေဖြေလျှော့ပေးတာတွေကိုမလုပ်ခင်မိမိနိုင်ငံထဲမှာနေရာဒေသတွေကိုစောင့်ကြည့်တဲ့အစီအစဉ်တွေနိုင်ငံကျန်းမာရေးစနစ်တွေအဆင်သင့်ဖြစ်မဖြစ်ဆိုတာအပါအဝင်ဒီယောဂါပို့မပြတ်နှံ့အောင်ထိန်းချုပ်နိုင်မဲ့လှုပ်ဆောင်မှုတွေနဲ့အဆင့်လိုက်ရှော့ချတာမျိုးတွေလုပ်ရမယ်လို့လည်းဓလွေးချိုအကြီးကဲကပြောပါတယ်။အိန္ဒိယနိုင်ငံမှာဒီယောဂါဆန်ရကန့်သတ်မှုတွေကိုရှော့ချလိုက်တဲ့ဒီသတင်းပတ်ထဲမှာပဲယောဂါအကုသိုလ်ခံရသူနဲ့သေဆုံးရသူအရေအတွက်တဟုန်တိုးတိုးသွားခဲ့တာပါ။အမေရိကန်နိုင်ငံက John Hopkins တက္ကသိုလ်စစ်တမ်းမှာတော့ဗိုလ်တဖူးနေ့အထိဆိုရင်ဒီယောဂအကုသိုလ်ခံရသူပေါင်းက3,000-9,000ကျော်နဲ့သေဆုံးရသူက2,600ကျော်ရှိနေတယ်လို့ဖော်ပြထားပါတယ်။တရုတ်ဆိုးရွားကသာကိုရိုနာဗိုင်းရပ်စ်ယောဂပိုးတဲ့အကြောင်းကိုအခုတည်းပိုးပြီးပြုံမှန်လင်းလင်းချပြခဲ့မယ်ဆိုရင်အခုလိုကဘာတလွားလူပေါင်း300,000သေဆုံးမှုကိုကာကွယ်နိုင်မှာဖြစ်ကြောင်းအမေရိကန်နိုင်ငံချိုင်းဝန်ကြီးမိုက်ပွန်ပီယိုကဗိုလ်တဖူးနေ့မှာပြောပါတယ်။
China could have prevented the deaths of hundreds of thousands of people.
ကမ္ဘာတလွားလူပေါင်း300,000ပြည်သူဆုံးမှာကိုတရုတ်ကအကာအကွယ်ပေးနိုင်မှာဖြစ်တယ်လို့ကမ္ဘာစီးပွားရေးကဆိုင်တဲ့အခြေအနေကလည်းကျဲတက်နိုင်မှာဖြစ်ပေမဲ့တရုတ်ကဒါကိုဖုံးကွယ်ခဲ့ပါတယ်။ဝူဟန်မှာစဖြစ်တာကိုတရုတ်ကဖုံးကွယ်ခဲ့ပြီးဒီဗိုင်းရပ်စ်ပိုးနမူနာတွေကိုဖျက်ဆီးပစ်ဖို့ January 3ရက်နေ့မှာတရုတ်အမျိုးသားချမ်းမာရေးဌာန NHC ကအမိန့်ပေးခဲ့ပါတယ်လို့ပြောသွားတာပါ။ဒါအပြင်တရုတ်ဆိုအားဟာဒီယောဂပိုးနဲ့ပတ်သက်ပြီးထုတ်ပြောတဲ့သူ့နိုင်ငံသားတွေကိုဖျောက်ပစ်ခဲ့ကြောင်းနဲ့အခုရေပောင်း120ရှိလာပြီဖြစ်တဲ့အချိန်မှာတော့လူကိုမကူးဆင်အောင်တိထားတဲ့အချက်လက်တွေကိုမျှဝေဖို့ငင်းဆန်နေစေပဲလို့လည်းပြောပါတယ်။ဒီအချက်လက်တွေထဲမှာယောဂပိုးနဲ့သက်ဆိုင်တဲ့တိကျခွဲနေရတာတွေ၊ဓာတ်ခွဲကနမူနာတွေနဲ့2019ဒီဇင်ဘာမှာ COVID-19 လူနာအများပြားနဲ့ပတ်သက်တဲ့အသေးစိတ်အချက်လက်တွေလည်းပါဝင်ပါတယ်။ဒီယောဂစတင်တာနဲ့ပတ်သက်ပြီးအခြေတင်ပြောဆိုမှုတွေဖြစ်ပေါ်နေချိန်မှာပဲတနည်းနည်းနဲ့ကတော့ဒီ virus ပိုးဟာသရုပ်နိုင်ငံဝူဟန်ဓာတ်ခွဲခန်းကနေလာတာဖြစ်ကြောင်းဝန်ကြီးပေါင်ပီယိုကပြောခဲ့တာပါကိုရိုနာဗိုင်းရပ်စ်ကာယောဂါဖြစ်ပွားမှုအတွက်အမေရိကန်အစိုးရကသက်သေမပါဘဲတရုတ်ကိုပြစ်တင်ဆွဆွဲနေမှုဟာမှားယွင်းတယ်လို့အင်္ဂါနေ့မှာပဲရုရှားအစိုးရပြောခွင့်ရဒီမီထရီပက်စကော့ဖ်ကပြောကြားခဲ့တာပါဒါအပြင်ဒီချိန်ဟာကာယောဂါဒဏ်ကိုကမ္ဘာတစ်လွှာဆွဆွဝါးဝါရင်ဆိုင်နေရခြင်းဖြစ်တဲ့အတွက် WHO ကရောတရုတ်နိုင်ငံကပါဒီလိုဝေဖန်ပြစ်တင်မှုတွေလုပ်ဖို့မသင့်တော်ဘူးလို့လည်းပြောပါတယ်။ရုရှားနိုင်ငံမှာယဉ်ကျေးမှုဝန်ကြီးအော်ဂါ ယူဘီမိုဗာမှာကိုရိုနာဗိုင်းရပ်စ်ပိုးရှိနေကြောင်းစမ်းသပ်တွေ့ရှိရတာကြောင့်အခုဆိုရုရှားအစိုးရကက်ဘိနက်အဖွဲ့ဝင်3ဦးမှာဒီယောဂါအကူဆက်ခံရတယ်လို့ရုရှားရဲ့ဗိုလ်တဖူးနယ်ထုတ်တက်စ်သတင်းမှာဖော်ပြထားပါတယ်။ဝန်ကြီးချုပ်မီခဲမီရှူစတင်ကလည်းသူ့မှာဒီယောဂါအကူဆက်ခံရကြောင်းတွေ့ရတဲ့အတွက်ယာရုကနဲ့ခက်တာဆင်းပြင်းမယ်လို့သမ္မတဗလာဒီမီယာပူတင်ကိုအကြောင်းကြားခဲ့ကြောင်းနဲ့သူ့နေရာမှာဒုတိယဝန်ကြီးချုပ်တဦးဖြစ်တဲ့အန်ဒရီဘလောဆော့ကယာယီတာဝန်ယူနေတယ်လို့လည်းသတင်းမှာဖော်ပြပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲဆောက်လုပ်ရေးဝန်ကြီးမှလည်းဒီယောဂအကူဆက်ခံရတာဖြစ်ပြီးသူ့ကိုတော့ဆေးရုံတင်ထားရတယ်လို့သတင်းတွေမှာဖော်ပြပါတယ်။အီရန်ကိုလက်နက်ရောင်းချမှုနဲ့ပတ်သက်ပြီးဒီနှစ်ကုန်ပိုင်းလောက်မှာတက်တန်းကုန်ဆုံးတော့မယ်ကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်ထားတဲ့ကန့်သတ်မှုကိုအမေရိကန်ဘက်ကဆက်ပြီးတိုးအောင်လုပ်ဖို့ကြိုးစားမယ်ဆိုရင်ပြင်းထန်တဲ့တုံ့ပြန်မှုတွေလုပ်မယ်လို့အီရန်သမ္မတဟက်ဆန်ရိုဟာနီကခြိမ်းခြောက်လိုက်ပါတယ်။အီရန်ကသူ့ရဲ့နျူကလ িয়ার လက်နက်ထုတ်မဲ့အစီအစဉ်ကိုရပ်ဆိုင်းမယ်ဆိုရင်နိုင်ငံတကာကချမှတ်ထားတဲ့တားဆီးပိတ်ပင်မှုတွေအပြင်အောက်တိုဘာမှာတက်တန်းကုန်ဆုံးမဲ့ကုလသမဂ္ဂရဲ့တမင်ဥတာလက်နက်ရောင်းချမှုပိတ်ပင်မှုတွေကိုဖြေလျှော့ပေးဖို့2015မှာအီရန်နဲ့ကမ္ဘာအင်အားကြီး6နိုင်ငံကြားသဘောတူညီချက်ရထားတာဖြစ်ပါတယ်။အမေရိကန်နိုင်ငံချိုင်းဝန်ကြီးမိုက်ပွန်ပီယိုကအီရန်ကိုလက်နက်ဝယ်ယူခွင့်တားမြစ်ချက်ဆက်ပြီးထားရှိအောင်ဤမျိုးစုံနဲ့စ조사မှာဖြစ်ကြောင်းနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ဒီတားမြစ်ချက်တတန်းမကုန်ခင်ဆက်ပြီးထားဖို့လှုံ့ဆော်မယ်လို့ညွှန်လင့်ကြောင်းလဲဧပြီ29ရက်နေ့ကပြောခဲ့တာပါ
ိတ်ကန်တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိဘိုင်းဒိုမီတာ24 kHz 12.13 ဘိုင်းဒိုမီတာ40 kHz 9.13 ဘိုင်းဒိုမီတာ51 kHz 5805နဲ့ဘိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ရင်းပထမသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ဒီမနက်ကအတွင်းကအိမ်တော်စုတွေဘာသာရေးဖွဲ့စည်းတွေနဲ့ပြည်တွင်းကလူမျိုးရေးဖွဲ့စည်းတွေအတွက်အိမ်သုံးမျိုးစားလက်စစ်တာအသုံးစွဲမှု85ယူနစ်အထိမီတာကြီးကိုမေလ1ရက်နေ့ကနေမေလ15ရက်နေ့အထိထပ်မံကင်းလွတ်ခွင့်ပေးသွားမယ်လို့လက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနကမေလ6ရက်နေ့ရက်စွဲနဲ့ထုတ်ပြန်ကြေညာခဲ့ပါတယ်COVID-19 ရောဂါကာကွယ်တပ်စီအမျိုးသားစစ်ဘုတ်ကော်မတီကအပိလ30ရက်နေ့အထိထုတ်ပြန်ထားတဲ့အမိန့်ညွှန်ကြားချက်တွေကိုမေလ15ရက်နေ့အထိတက်တန်းတိုးတဲ့ဤသူမီတာကကင်းလွတ်ခွင့်ပြုထားတာတွေကိုလည်းအခုလိုထပ်ပြီးတက်တန်းတိုးပေးတာလို့ဆိုပါတယ်လက်စစ်တာအသုံးစွဲမှု85ယူနစ်အထိငွေကြေးကောက်ခံမှုကင်းလွတ်ခွင့်ပေးထားတဲ့အထက်တန်ရုံတွေကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေအကြုံးဝင်ဖို့လို့ဆိုပါတယ်ကင်းလွတ်ခွင့်ရတဲ့တွေအနေနဲ့လည်းမိမိတို့တုံးဆွဲထားတဲ့အိမ်သုံးမျိုးစားလျှက်စစ်တာယူနစ်တွေထဲကတယူနစ်ကနေ85ယူနစ်အထိအခမဲ့တုံးဆွဲခွင့်ရရှိမှာဖြစ်ပြီး86ယူနစ်နဲ့အထက်တုံးဆွဲမှုတွေအတွက်ကတော့အစင်းလိုက်သတ်မှတ်ချက်နှုန်းထားတွေအတိုင်းပေးဆောင်ရမှာလည်းဖြစ်ပါတယ်အထူးကိစ္စရအနေနဲ့ကင်းလွတ်ခွင့်ပြုထားတဲ့ပြည်တွင်းလူမှုရေးအဖွဲ့အစည်းတွေရဲ့တုံးဆွဲမှုတွေကလည်းလို့ကြံတုံးဆွဲသူတွေအားလုံးအရင်သတ်မှတ်နှုန်းတွေအတိုင်းပေးဆောင်ရမှာဖြစ်တယ်လို့ကြေညာချက်မှာပါရှိပါတယ်ဟောင်ကောင်ချိန်ဆက်သတင်းဖွဲ့စည်းတွေကနှစ်စဉ်ပေးရလေးရှိတဲ့လူခွေဆိုင်ရာစာနယ်ဇင်းစုတွေကိုဘီလာ6ရက်နေ့ကထုတ်ပြန်ကြေညာခဲ့ရမှာ Frontier မြန်မာသတင်းဌာနကအက်ဒီတာချုပ် Thomas Skee နဲ့တပ်ပုံဆရာခွန်မြတ်တို့လူခွေဆိုင်ရာစာနယ်ဇင်းအထူးစုတွေချင်းမြင့်ခံရပါတယ်။အာရှကသတင်းစာဆရာတွေကိုနှစ်စဉ်ချင်းမြင့်ပေးရတဲ့အဲ့ဒီလူခွေဆိုင်ရာစာနယ်ဇင်းစုတွေကိုလူခွေနဲ့လွတ်လပ်ခွင့်တွေတိုးမြှင့်ဖို့ယူရချက်နဲ့ Hong Kong Amnesty International ဟောင်ကောင်နိုင်ငံကသတင်းတောင်များကလပ်နဲ့ဟောင်ကောင်သတင်းတောင်များအဖွဲ့တို့ကပူးပေါင်းပေးအပ်တာဖြစ်ပါတယ်။ Frontier မြန်မာသတင်းဌာနကအက်ဒီတာချုပ် Thomas King ကသူရေးသားတဲ့ Born Illegal Detained Rohingya Children are Victims Not Criminals အထောက်ထားမဲ့မွေးဖွားသူ Rohingya ကလေးငယ်တွေဟာရာဇဝတ်သားတွေမဟုတ်ဘူးအပြစ်မဲ့သူတွေသာဖြစ်တယ်ဆိုတဲ့သတင်းကောင်းကြီးအတွက်အထူးစုကိုရခဲ့တာဖြစ်ပါတယ်။တပ်ပုံဆရာခွန်မြတ်ကတော့ Jade Crisis ကြောက်စိမ့်အကြက်တဲဆိုတဲ့သတင်းမှတ်တမ်းတပ်ပုံနဲ့အထူးစုကိုရခဲ့တာပါ။ Editor ချုပ် Thomas King ဟာ Frontier မြန်မာသတင်းဌာနမှာသတင်းထောက်နဲ့ Editor အဖြစ်2006ခုနှစ်ကတည်းကစတင်လုပ်ကိုင်ခဲ့တာဖြစ်ပြီးအဲ့ဒီမတိုင်ခင်မြန်မာ Times သတင်းစာရဲ့အင်္ဂလိပ်ကန်တာ Editor အဖြစ်6နှစ်ကြာလုပ်ခဲ့သူတူလည်းဖြစ်ပါတယ်ခင်ဗျ။အိန္ဒိယနိုင်ငံမှာ COVID-19 ကူးစက်မှုအရှိန်ရော့ကျသွားအောင်အသွားအလာတွေတိတိကျကျတားမြစ်ထားရမှာတောင်ဝင်တွေပူယူနေရတဲ့ရဲတပ်ဖွဲ့ဝင်တွေအကြားရောဂါပိုးကူးစက်မှုတွေအများပြားလာနေပါတယ်။ကန့်သက်ချက်တွေချမှတ်ခဲ့ခြင်းကစားလို့လူ 1.3 ဘီလီယံအိမ်တွေမှာနေစေရေးစီကံတင်းကျပ်ဖို့ရဲဝန်တန်းအင်အား3000လောက်သုံးခဲ့တာပါ။ဆော်ပိုင်းမှာလည်းအိမ်ပြတ်ထွက်ခွာကြိုးစားတဲ့နိုင်ငံသားအလုပ်သမားတွေကိုရဲတွေကဒုတ်တွေနဲ့လိုက်ရိုက်တဲ့ပုံတွေကိုသတင်းတွေမှာဖော်ပြခဲ့တာတွေ့ကြရပါတယ်။ရဲတပ်ဖွဲ့ဝင်တွေအတွင်းရောဂါကူးစက်မှုအရင်ဘက်ကတည်းကနှစ်ဆပိုများလာကြောင်းတပ်ဖွဲ့ဝင်450ကျော်ရောဂါကူးစက်ခံရကြောင်းနဲ့ COVID-19 ကြောင့်သေဆုံးသူရဲတပ်ဖွဲ့ဝင်4ဦးရှိနေပြီလို့လည်းအိန္ဒိယအနောက်ပိုင်းမဟာရာရှားပြည်နယ်ကအကြီးတန်းအရာရှိတူကပြောပါရယ်။မဟာရာရှတာပြည်နယ်ရဲတပ်ဖွဲ့ဝင်တွေအတွင်းအခုလိုရောဂါကူးစက်မှုတွေတိုးလာတာနဲ့ပတ်သက်လို့ထိချုပ်ရေးရဲကင်းရုံတွေကိုကျမ်းမာရေးနဲ့ကိုင်ကြီးအောင်တရားလွှတ်ဆောင်ပေးထားတယ်လို့ပြည်ထောင်ဝင်ကြီးအန်နယ်ဒက်ရှ်မူခါကပြောပါတယ်။ရောဂါကူးစက်မှာကိုစိုးရိမ်လာကြတဲ့အတွက်ပြည်နယ်6ခုလောက်မှာဒါဇင်နဲ့ချီတဲ့ရဲတပ်ဖွဲ့ဝင်တွေနာမကျန်းခွင့်တွေတင်ထားကြတယ်လို့အဲ့ဒီပြည်နယ်တွေကရဲတပ်ဖွဲ့အကြီးအကဲတွေကပြောပါတယ်။ရဲတပ်ဖွဲ့ဝင်တွေအတွင်းအခုလိုကြုံနေရတဲ့အခြေအနေကိုသိရှိသလိုသတိပြုစောင့်ကြည့်နေကြောင်းလည်းပြည်ထောင်ဝင်ကြီးဌာနအရာရှိတကူကပြောပါတယ်ခင်ဗျာ။ဂျာမနီနိုင်ငံရဲ့ဘွန်ဒက်စ်လီဂါဘောလုံးပွဲစဉ်တွေဒီလနောက်ပိုင်းမှာပြန်လည်စတင်နိုင်တယ်လို့ဂျာမနီဝန်ကြီးချုပ်အန်ဂျီလိုမာကယ်ကဗိုလ်တုံးတွေကကြေညာလိုက်ပါတယ်။ဗိုလ်တုံးတွေမှာပဲပြည်နယ်16ပြည်နယ်ကအုပ်ချုပ်ရေးမှုတွေနဲ့အစည်းအဝေးကျင်းပပြီးတဲ့နောက်မှာ COVID-19 ကြောင့်နှစ်လကြာရပ်ဆိုင်းထားတဲ့ဂျာမန်ဘောလုံးပွဲစဉ်တွေပြန်လည်ကစားနိုင်တော့မှဖြစ်ကြောင်းဂျာမနီဝန်ကြီးချုပ်မာကယ်ကပြောတာပါ။ဂျာမနီနိုင်ငံရဲ့ကူးစက်မှုနှုန်းရောကျလာတဲ့အမျှကန့်သက်ချက်တွေရှော့ပုံပေးဖို့ဖိအားပေးတောင်းဆိုမှုတွေလည်းများလာနေပါတယ်။ဘောလုံးပွဲတွေပြန်ကစားနိုင်မှာဖြစ်ပေမဲ့ပြည်သက်မပါတဲ့ပွဲတွေကျင်းပရမှာဖြစ်သလိုဘောလုံးသင်းတွေကိုလည်းမကစားခင်တီးခြားခွဲထားဖို့ဆိုရဲကျမရေးစီကံချက်တွေကိုတိတိကျကျလိုက်နိုင်ရမယ်လို့လည်းသူကပြောပါရယ်ဂျာမနီနိုင်ငံဒီတူစပိန်နိုင်ငံမှာတော့ဘောလုံးသမားတွေကွင်းထဲစင်ပြီးပြန်လေ့ကျင့်နေကြပြီဖြစ်ပါရယ်ဘာစီလိုနာရီယယ်မက်ဒရီအက်သလီကိုမက်ဒရီနဲ့တခြားကလပ်တွေကဘောလုံးသမားတွေဒီတစ်ပတ်လေ့ကျင့်ကွင်းထဲပြန်ရောက်လို့လာပါရယ်ဘာစီလိုနာကမက်ဆီပီကေနဲ့ဆွာရက်စ်တို့လေ့ကျင့်ကွင်းထဲနှာခေါင်းစီးမပါဘဲရောက်လာကြသလို Griezmann, Vidal နဲ့ Rakitic တို့နှာခေါင်းစီးတက်ပြီးရောက်လာတာပါ Gareth Bale နဲ့ Lucas Modric တို့အပါအဝင် Real Madrid ကစားသမားအများစုကတော့နှာခေါင်းဆီးတွေတက်ပြီးရောက်လာကြပါတယ်။လေ့ကျင့်ခွဲမှာရှိတဲ့ကစားသမားတွေအပြင်ဒီပြအဖွဲ့နဲ့တခြားအမှုတန်းတွေအားလုံး Virus Post ရှိမရှိစမ်းသပ်စစ်ဆေးရမှာဖြစ်ပါတယ်။ Spain ဘောလုံးအဖွဲ့ချုပ်ကတော့ကစားသမားအားလုံးလေ့ကျင့်ခွင့်ဆင်ပြေတဲ့နောက်နေ့တိုင်း Virus Post ရှိမရှိစမ်းသပ်စစ်ဆေးဖို့လိုလားနေပါတယ်။ Spain La Liga ပွဲစဉ်တွေကတော့ဇွန်လရဲပြိတ္တမပါပဲပြန်စမယ်လို့ခန့်မှန်းရပါတယ်ခင်ဗျာ။သတင်းနေ့မနေ့နောက်ဆုံးရသတင်းတွေနားဆင်အပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
COVID-19 ရောဂါကာဝယ်ဖို့မြန်မာတရုတ်နယ်စပ်ကုန်စည်ပို့ဆောင်ရေးမှာတရုတ်ဘက်ကစည်းကမ်းချက်တွေမူဝါဒတွေအမျိုးမျိုးပြောင်းလဲနေပါတယ်မကြာခဏပြောင်းလဲတွေဖြစ်နေလို့ကုန်စည်ပို့ဆောင်ရေးမှာမြန်မာဘက်ကအခက်အခဲဖြစ်နေရဆိုတဲ့သတင်းကိုတင်ဆက်ပေးမှာပါကျွန်တော်ကတော့ဇော်ထက်ပါယူနန်အစိုးရဘက်ကမြန်မာနယ်စပ်ကုန်သွယ်ရေးမှာမူဝါဒအမျိုးမျိုးပြောင်းလဲကျင့်သုံးနေရကြောင်းမြန်မာကုန်သည်တွေကုန်စည်ပို့ဆောင်ရေးမှာမကြာခဏဆိုသလိုထိခိုက်ညံ့နာနေရလို့နယ်စပ်ကုန်သွယ်ရေးမှာပါဝင်ပတ်သက်နေသူတွေကပြောပါတယ်အခုဆိုရင်ကချင်ပြည်နယ်ကံပါကြီးနယ်စပ်ကနေယူနန်ပြည်နယ်ထဲကိုသွားမဲ့ကုန်ကားတွေအတွက်တင်းကျပ်တဲ့စည်းကမ်းတွေကိုထိန်းချုပ်မျိုးနိုင်ငံတကာကုန်သည်များအသင်းကထုတ်ပြန်လိုက်ပါတယ်ဒါကတိအစိုးရကသူ့နိုင်ငံတွင်ကိုဗစ် -19 ကူးစက်တာကိုကာဝယ်ဖို့အဓိကလှုပ်ဆောင်ချက်တစ်ခုဖြစ်ပါတယ်။ပြည်တွင်းကတရုတ်စိုက်ပျိုးရေးခြံနေမှာကုန်တွေတင်ပြီးတရုတ်နိုင်ငံရဲ့အရောက်ပို့ဆောင်ပေးရမယ့်ခရီးစဉ်အစဉ်အဆက်မှာရင်းတစ်စည်းလုံးကိုပို့တက်တာရင်မောင်းတွေအဝင်ထွက်ကိုမှတ်တမ်းတင်တာကိုအပူချိန်နာတွေလုပ်ရပြီးနှာခေါင်းစည်းကိုလည်းတစ်ချိန်လုံးတက်ဆင်ထားရမယ်လို့ထုတ်ပြန်ထားပါတယ်။တရုတ်စီတီးတန့်စားဖို့အိတ်ဖို့အထိအသေးစိတ်အချက်အလက်တွေလည်းပါဝင်ပါတယ်။ရင်မောင်းတဲ့ကုန်ကားတွေကိုမှတ်တမ်းတင်ရပြီးနေဆက်ဖြတ်ကျော်လက်မှတ်နဲ့ရင်မောင်းတဲ့ရောက်ပဲတရုတ်ပြည်ရဲ့ကိုဝင်ခွင့်ရမှာဖြစ်ပါတယ်။အဲ့ဒီရင်ကိုလည်းချီယာခန်းတဲ့စနစ် GPS တက်ဆင်ပေးမှာဖြစ်သလိုမြန်မာပြည်တွင်းရောက်တဲ့အထိအဲ့ဒီ GPS ကိုတက်ဆင်ထားရမယ်လို့တရုတ်ဘက်ကဖိအားပေးထားပြီး GPS ပျောက်ဆုံးပျက်စီးရင်တရုတ်ပြည်ကုန်သွယ်ရေးဆောင်ကိုဝင်ခွင့်ပိတ်ခတ်ရမှာဖြစ်ပါတယ်။အခုနောက်ပိုင်းတရုတ်ကုန်သည်တွေဘက်ကပြည်တွင်းကုန်ကားတွေကိုရွေးချယ်ကုန်တင်ဖို့အထိကြိုးစားလာရတဲ့အတွက်မြန်မာကုန်ကားတွေရာနဲ့ချီပြီးညှင်းတာဖို့ရှိနေပါတယ
်။သူတို့ကဘာဒီကလုပ်ငန်းရှင်တွေတယောက်မှမတိုက်နိုင်ပဲနဲ့သူတို့ကလည်းသူတို့ပဲရှိသွားပြီးသူတို့ကလည်းသူတို့အိုက်ကားနဲ့ပတ်တိချလိုက်တယ်။အိုက်ကားနဲ့ပတ်တိတွေပဲစိုက်တယ်။ကျွန်တော်တို့ခြံထဲမှာသွားပြင်ရင်သူတို့ဒီလိုပဲလည်းဒီမှာအဲဒီကုမ္ပဏီတွေကလည်းထုတ်ပြလိုက်တဲ့ကားနဲ့ပတ်တိမဟုတ်ဘူး။ကျွန်တော်တို့ခြံထဲကနေဒီမှာပြန်လှည့်လေပြန်လာရတဲ့အားတွေရှိကြတာဟုတ်။ဒီဥပါကပေးတာလည်းရှိ
။ကံပိုက်တီရှင်မောင်းမရအသင်ကကိုချွန်းနိုင်ပြောသွားတာပါ။ဒီလိုအလားတူကိစ္စတွေကိုပြည်နယ်အစိုးရကိုတင်ပြထားကြောင်းသူကပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ကုန်သွယ်ရေးဆောင်မှာလဲယူနန်အစိုးရကစီကံချက်တချို့ကိုတင်းကျပ်လိုက်လို့ကုန်စည်စည်းစမှုကျဆင်းသွားကြောင်းမူဆယ်စံကုန်စည်တိုင်းဒုဥက္ကဋ္ဌဦးမင်းသိန်းကပြောပါတယ
်။တို့နိုင်ငံလေကူးလာမှာတို့ဆိုပြီးတော့မျိုးမျိုးတင်းကျပ်တယ်။လက်ဆက်မျိုးချောက်မှာလဲလူလူလေးချပြီးဒီကူးလို့ပြောင်းလို့လဲ။ဒါကုန်ကားတွေလဲဘိုင်းမှာအဖားထုတ်စနစ်နဲ့မောင်းခိုင်းတယ်။မျိုးလုံးပေါ်ပြီးသူတို့တင်းကျပ်တယ်။ဒါကတော့သူတို့ကတော့အင်အားကြီးနိုင်ငံဆိုပြီးတော့သူတို့လုံးကြံလုပ်တဲ့ပုံစံဖြစ်နေတာဒီက။အဲ့ဒီကအနိုင်နဲ့လာတယ်လို့ရှင်းပါတော့။
တရုတ်ယူနန်ဘက်မှာ COVID-19 ရောဂါကိုကောင်းကောင်းထိန်းချုပ်ထားနိုင်တဲ့အချိန်မှာမြန်မာဘက်ကရောဂါပိုးရှိသူတွေဝင်ရောက်လာမှာတရုတ်အစိုးရဘက်ကစိုးရိမ်ပုံရကြောင်းကချင်ဒေသခံတချို့ကပြောပါတယ်။အခုယူနန်အစိုးရကမြန်မာတရုတ်နယ်စပ်ကိုနှစ်လပိတ်ပြီးနယ်စပ်ဖြတ်ကျော်သူဘယ်သူမှမစိုးရိမ်ယူမယ်လို့ဒီအပိုင်းအတွင်းကကြေညာပြီးနယ်စပ်ဂိတ်အများစုကိုပိတ်ထားပါတယ်။မြန်မာဘက်ကနယ်စပ်ကုန်သွယ်ရေးမှာတရုတ်ကိုအဓိကအားထားနေရဆဲပါမြန်မာစီးပွားကုသန်းဝန်ကြီးဌာနအချက်အလက်အရဆိုရင်2018-2019ဘဏ္ဍာနှစ်မှာမူဆယ်နယ်စပ်နှစ်နိုင်ငံကုန်သွယ်မှုပမာဏဟာအမေရိကန်ဒေါ်လာတန်း 9,000 လောက်ရှိပါတယ်။ယူနန်အစိုးရက COVID-19 ရောဂါမဖြစ်ခင်ကလည်းနယ်စပ်ကုန်သွယ်ရေးကိုလိုသလိုထိန်းချုပ်ချဲ့လည်နေကြောင်းလည်းကုန်သွယ်ရေးကပြောပါတယ
်။ VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။တောင်တူတဲ့သမားတွေ COVID ရောဂါကြောင့်အထောက်အပံ့ရဖို့ခက်ခဲနေတဲ့အခြေအနေကိုကျွန်မဆုမြတ်မောင်ကဆက်ပြီးတင်ပြပါမယ်။မြန်မာနိုင်ငံမှာအခုလိုမျိုးမိုးရသည့်နေ့လာချိန်မှာမိုးစဘာအပါအဝင်ကောက်ပဲတိနံတွေကိုစိုက်ပျိုးကြရတဲ့လယ်သမားတွေကိုငွေချင်းနိုင်ဖို့အတော်လေးအခက်အခဲဖြစ်နေတယ်လို့ရှေးလက်ဒေသတွေကလယ်သမားတွေအတွက်အသေးစားငွေချင်းပေးနေတဲ့ Proximity Finance လုပ်ငန်းကပြောပါရယ်။ဘာကြောင့်အခက်အခဲဖြစ်ရတာပါလဲ။လယ်သမားတွေအနေနဲ့စိုက်ပျိုးချိန်အချိန်မီချင်းငွေမရရင်ဘလောက်အတိုင်းအတာအထိဒုက္ခရောက်နိုင်တယ်လဲဆိုတာကို Proximity Finance ရဲ့ ချင်းဝေလုပ်ငန်းပိုင်းတာဝန်ရှိသူကိုစိုးထိုက်လွင်နဲ့မေးမြန်းထားပါတယ်။သူတို့ကြုံနေတဲ့အခက်အခဲကိုအရင်ဆုံးစမေးထားပါတယ
်။လက်ရှိမှာတော့လက်သမားတွေကိုဟိုငွေသွားချီးပေးဖို့ကတော်တော်အခက်အခဲဖြစ်တယ်။အခုချိန်မှာနှစ်ပိုင်းရှိရပါတော့။တစ်ပိုင်းကကျွန်တော်တို့ဒီ April လတစ်လလုံးနားလိုက်ရတဲ့အတွက်ကို April လမှာနားလိုက်တဲ့တောင်သူတွေအတွက်ကျွန်တော်တို့တွေကချင်းဝေပြန်ထုတ်ချီးပေးရလို့ပါတယ်။နောက်တစ်ပိုင်းကကျတော့ဒီမိုးစပါးကိုအဓိကစိုက်ပျိုးတဲ့အရာဝတီတစ်လျှောက်လုံးကိုကျွန်တော်တို့ကဒီချင်းဝေထုတ်ချီးပေးတဲ့အစီအစဉ်ဒီစလုပ်ရတယ်။နှစ်ပတ်အတွင်းမှာမလုံးနိုင်ဘူးဆိုလို့ရှိရင်တို့ရဲ့စိုက်ပျိုးချိန်ကကျော်သွား။အခုလောလောဆယ်ကိုဗစ်ကြောင့်မလို့အခက်အခဲတွေကဟိုအမျိုးမျိုးရှိရပေါ့နော်။နံပါတ်1အချက်ကကျတော့အစိုးရဌာနဆိုင်ရာတွေကရောထုတ်ထားတဲ့ directive တွေတော်တော်များများကတချို့အပိုင်းလေးတွေမှာမရှင်းမရှင်းဖြစ်တဲ့အချိန်မှာဒီရဲရွာတွေဘက်ကပဲဖြစ်စေမြို့နယ်တွေဘက်ကပဲဖြစ်စေဟိုလိုတလိုယူဆွဲပြီးတော့ဟိုအသုံးပြုကြတဲ့အတွက်ကြောင့်မလို့တခါလေကြလို့ရှိရင်ကျွန်တော်တို့ကြေးရွာတွေမှာလိုအပ်တဲ့အခက်အခဲကိုဖြေသိဖို့ရာကြေးရွာတွေကိုဝင်ခွင့်မရဘူးဆိုတဲ့အားမျိုးတွေဖြစ်တယ်ပေါ့နော်နောက်တစ်ခုကကြတော့ဒီမြို့နယ်ပိုင်းဆိုင်ရာတွေပဲဖြစ်ဖြစ်ရဲရွာပိုင်းဆိုင်ရာတွေအားပဲဖြစ်ဖြစ်တရွာနဲ့တရွာပဲဖြစ်တမျိုးနဲ့တမျိုးတဲ့ကြမှာကုန်စည်တွေပို့တဲ့အပိုင်းတွေကိုလည်းဟိုတချို့နေရာတွေမှာဝင်ခွင့်မရတော့နည်းနည်းလေးပြဿနာဖြစ်တာပေါ့နော်ဟိုအဲ့လိုမျိုးဟာလေးတွေကတော့တော်တော်ကြုံပေးရတယ်
အဲ့တော့ဒီတောင်သူလယ်သမားတွေကိုဒီချင်းွေသွားပေးဖို့ပေါ့နော်သွားပြီးတော့ငွေချေးပေးဖို့အတွက်ကိုရွာတွေတည်းဝင်မရတာမျိုးကတော်တော်လေးဖြစ်လာရှင
့်ဘေးဌာနရဲ့ဘယ်လိုမျိုးစာမျိုးယူလာခဲ့ပါအဲ့ဒါဆိုလို့ရှိရင်တော့ဝင်ခွင့်ပေးပါမယ်ဆိုတဲ့ဟာမျိုးတွေအရန်ဖြစ်တယ်ပေါ့နော်ဆိုတော့ဒီကြားထဲမှာဒီလိုမျိုးဌာနပိုင်းဆိုင်ရာတွေရဲ့ချိတ်ဆက်မှုနောက်ပြီးတော့ရဲရွာတွေနဲ့ချိတ်ဆက်မှုနောက်ဒီလိုမျိုးအဓိကလုပ်ငန်းတွေဖြစ်တဲ့ဗန်လုပ်ငန်းမျိုးကျွန်တော်တို့လိုအသေးစားချင်းွေလုပ်ငန်းမျိုးတွေကိုတော့ဖြစ်အိမ်တန်းချင်းအနေနဲ့ပေါ့နော်ခွင့်ပြုချက်ပေးနိုင်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့တောင်သူတွေပို့ပြီးတော့ဟိုတွင်းတွင်းကြဲကြဲအထောက်အကူပြုနိုင်မှာပေါ့ဒီတောင်သူတွေအတွက်စိုက်ပျိုးချိန်ရောက်နေတယ်စိုက်ပျိုးရေးအတွက်လည်းဝင်ဝေလိုအပ်နေတယ်ဒါပြေအောင်မှာပုံမှန်ဆိုလို့ရှိရင်တို့ဒီရဲရွာထဲမှာအခြားသောဒီလိုမျိုးငွေတို့ချီးသားတဲ့လူတွေတရားရင်ပြီးတော့ဟိုချီးလို့ရနေပြီမဲ့အခုလိုအချိန်မျိုးမှာကြောက်ချီးလို့မရဘူးဆိုရင်အခက်အခဲဖြစ်နေရောအဖက်ဖက်ကတို့အတွက်ကြက်တဲတာပေါ့နော်
အဲ့တော့အခုလိုမျိုးဒီတောင်သူတွေကြုံနေတဲ့ဒီချင်းွေလိုအပ်ချက်ကိုမဖြစ်နိုင်ဘူးဆိုလို့ရှိရင်ဟိုဘလောက်အတိုင်းအတာထိဒုက္ခရောက်သွားနိုင်တယ်လို့ရောခံမှန်းပါလဲရှင
့်အကယ်၍ဒါဒီလိုအခြေအနေမျိုးမှာတောင်သူတွေကိုမချိလိုက်နိုင်ဘူးပေါ့နော်လာမယ့်၃ဘက်အတွင်းမှာတို့တွေကိုမချိလိုက်နိုင်ဘူးဆိုလို့ရှိရင်တော့တရားဒီလုံးတို့တွေမဆိုင်ပြိုးနိုင်တော့ဖြစ်သွားလိမ့်မယ်တရားဒီလုံးဆိုင်ပြိုးနိုင်ခြင်းမရှိဘူးဆိုလို့ရှိရင်တော့ကျွန်တော်တို့နိုင်ငံလုံးအတွက်ဒီအစားအစာအနေနဲ့အချက်အသေးဖြစ်တာမျိုးတွေဖြစ်လာမယ်ဒါပြေအောင်မှာတို့တွေဝင်ငွေမရှိတဲ့အတွက်လည်းဝင်ငွေအချက်အသေးမျိုးတွေဖြစ်လာမယ်ဝင်ငွေအချက်အသေးမျိုးတွေဖြစ်လာတဲ့အခါမှာလည်းစားတောက်ကုန်ထုတ်ကုန်တွေဝယ်ယူသုံးစွဲနိုင်ခြင်းမရှိတော့ဘူးဆိုလို့ရှိရင်ကျွန်တော်နိုင်ငံအတွက်လည်းအဖက်ဖက်ကကြည့်မယ်ဆိုလို့ရှိရင်အဆင်မပြေဘူးပေါ့နော်နောက်တစ်ခုကျွန်တော်ထပ်ပြီးတော့ဖြည့်ပြောချင်တာပါဗောနော်အခုလောလောဆယ်မှာဒီနိုင်ငံအတီးတီးရနေပြီးတော့ကျွန်တော်တို့ဟိုမြန်မာနိုင်ငံကိုပြန်ရောက်လာတဲ့မြန်မာနိုင်ငံသားတော်တော်များများလည်းရှိတယ်အများအဖြစ်ဆိုလို့ရှိရင်ဒီတောင်တူမိသားစုတွေတော်တော်များများဗောနော်အဲ့လိုမျိုးအခြေအနေဖြစ်တဲ့အတွက်သူတို့တွေတပတ်တလန်ဝင်ငွေတွေညှော်နေတာမျိုးဖြစ်တယ်တပတ်တလန်ဝင်ငွေညှော်နေတဲ့အခါမှာလည်းသူတို့မိသားစုရဲ့စားဝတ်နေရေးအခြေသေးလေးတွေနည်းနည်းဖြစ်တာမျိုးလည်းဖြစ်တယ်ဗောနော်အကယ်၍ဒါအစိုးရပိုင်းဆိုင်ရာအနေနဲ့ပဲဖြစ်စေဒါမှမဟုတ်ရှင်ဒီပုဂ္ဂလိကလုပ်ငန်းတွေအနေနဲ့ပဲဖြစ်စေရဲရွာတွေမှာမြို့နယ်တွေမှာအထောက်ပံ့ project တွေလိုမျိုးတည်ထောင်ပေးနိုင်မယ်ဆိုလို့ရှိရင်လည်းဒီလိုမျိုးဟိုလုပ်သားတွေကိုခေါ်ယူတုံ့ဆွဲနိုင်ခြင်းအဖြစ်လဲသူတို့အနေနဲ့အဖက်ဖက်ကနေပြီးတော့ဝင်ငွေပြန်ဝင်လာရဆိုလို့ရှိရင်မိသားစုအခြေအနေကိုလည်းနည်းနည်းပြန်ပြီးတော့ဖြည့်ရှင်းနိုင်မယ်ပေါ့နော
် Proximity Finance ရဲ့ချင်းွေလုပ်ငန်းပိုင်းတာဝန်ရှိသူကိုစိုးထိုက်လွင်ဖြစ်ပါတယ် COVID ကပ်ရောဂါကြောင့်အသွားလာတွေကန့်သတ်ထားတဲ့အတွက်စိုက်ပျိုးသီးနှံတွေအယောင်ခံနေချိန်မှာလေယာဆိုင်တောင်သူတွေအနေနဲ့နောက်ထပ်စိုက်ပျိုးဖို့ထောက်ပံ့မှုတွေအမြန်ဆုံးမရနိုင်ရင်စိုက်ပျိုးရေးပိုင်းထိခိုက်ပြီးစားနပ်ရိက္ခာဖူလုံရေးပိုင်းအတွက်ပါစိုးရိမ်စရာဖြစ်လာနိုင်တယ်လို့ကြွမ်းကျင်သူတွေကသတိပေးနေကြပါတယ်။အစိုးရရဲ့ COVID-19 အရေးပေါ်တုံ့ပြန်ရေးအစီအစဉ်တွေထဲမှာတော့ထိခိုက်နေတဲ့လေသမားတွေအတွက်အထောက်အပံ့တွေပေးသွားမယ့်အစီအစဉ်ပါဝင်ပါတယ်ရှင်။ကျွန်မဆုမြတ်မော်ပါ
ထိုင်းနိုင်ငံဘန်ကောက်မြို့တော်ကအကြီးဆုံးဆင်းရဲသားရပ်ကွက်မှာနေထိုင်ကြသူတွေကိုကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုရှိမရှိအစိုးရကအခမဲ့စမ်းသပ်ပေးနေပြီးကူးစက်ခံရသူတွေကိုတီးခြားခွဲထားဖို့ဆောင်ရွက်နေတဲ့အကြောင်း EFP သတင်းဆောင်ပါကိုပြောပြပေးပါမယ်။ကျွန်မသင်ကြီးထိုက်ပါ။ကလောင်ထားရပ်ကွက်မှာနေထိုင်ကြတဲ့လူပေါင်းတသိန်းတည်းမှာထိုင်းနိုင်ငံသားတွေအပြင်ရွှေ့ပြောင်းအလုပ်သမားတွေလည်းပါဝင်ပါတယ်။အများစုကတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုရှိမရှိစမ်းသပ်ဖို့လက်လန်းမမိကြပါဘူး။ကမ္ဘောဒီးယားရွှေ့ပြောင်းအလုပ်သမားတူဖြစ်တဲ့ Dwight Up ကအခုလိုပြောပါတယ်
။မင်းမတန်းလို့လည်းကခဒီစုံငန်
းစီးယုံမှာသွားစစ်ဖို့ကုန်ကြစရိတ်မတက်နိုင်ပါဘူးတဲ့။အလုပ်မရှိတာတလှရှိနေပြီဖြစ်ပြီးဘဲမှလည်းသွားလို့မရနိုင်ငံလည်းပြန်လို့မရဖြစ်နေပါတယ်တဲ့။ ထိုင်းနိုင်ငံသားတွေရောရွှေပြောင်းအလုပ်သမားတွေကိုပါအစိုးရကတိမ်တက်စင်ကိုဗစ် -19 ဆန့်သက်စစ်ဆေးပေးနေတာပါစင်တရက်ကွက်မှာနေထိုင်သူတွေကလည်းအစိုးရရဲ့အစီအစဉ်မှာလူလူလာလာပါဝင်ကြပါတယ်။အသက်69နှစ်အရွယ်ဒေသခံစွန်ပွန်ဖရန်ကလာကအခုလိုပြောပါတယ်
။ Lose weight ဒီနားခါဘောဝ
အများစုကဒီလိုစမ်းသပ်ဖို့ငွေချင်းမတက်နိုင်ကြတာကြောင့်အစိုးရကအခုလိုလုပ်ပေးတာသိကောင်းပါတယ်လို့ပြောပါတယ်။စင်တရက်ကွက်တွင်တိမ်တဆင်ကိုဗစ် -19 စစ်ဆေးရတာနဲ့ပတ်သက်ပြီးထိုင်းကူးစက်ယောဂထိန်းချုပ်ကာကွယ်ရေးဗဟိုဌာနဒုတိယညွှန်ကြားရေးမှူးချုပ်ပရိချာပရံပရီပြောပြထားကြတော
့ชุมชนคลองเตยคือเป็นกลุ่มคนที่
คลองท้ายยักกว่ามานิชาตูอများสุกาปี้ส่งก้าวหม่นเนจ่มายีส่องช่องหมู่เมยชะตูรีนอกลุนิมุสั่นน้องก็แลเน่งจาราจองไวรัสกู้เสร็จแปะหน่นไห่จีอများซ้องชื่อนี่เดหลูยงฉีเดด้วยอะคูหลูสิซี้ยาราหลูပြောตวาดาบาတိုင်ဝန်တိုင်အတွက်စစ်ဆေးပြီးကိုဗစ် -19 ကူးစက်ကံအတီးပြုလူနာတွေကိုတော့အနည်းကဖုန်ကြီးချောင်းမှာပြောင်းရွှေ့ပြီးတီးကြခွဲထားပါတယ်။ဝါစပန်ဖုန်ကြီးချောင်းကလက်ထောက်ချောင်းနိုင်ဖုန်ကြီးပီပစ်ဝါရာခကြာနူခရမ်ကတော
့ယင်ဒီယင်ဒီแล้วก็เตรียมการไม่ใช่แค่ยินดีใช
่กู้สักคันลูนาริကိုလူလူလာလာလက်ခံပါတယ်တဲ့ဒီလိုစစ်စင်းမဲ့လုပ်ငန်းစဉ်စပြီးတော့ဆွေးနွေးကြတဲ့ခါဘုံကြီးเจ้าမှာပြင်ဆင်ထားပြီးဖြစ်ပါတယ်กู้สักคันลูนาริကိုထားမဲ့အဆောက်အုံတွေရွေးချယ်တတ်မှတ်ပြီးသူတို့ကိုဘယ်လိုကုသပေးမလဲလူရေဘယ်လောက်လက်ခံနိုင်မလဲစတာတွေအလုံးပြင်ဆင်ထားပြီးဖြစ်ပါတယ်လို့မိန့်ကြားသွားတာပါထိုင်းနိုင်ငံမှာဗုဒ္ဓဟူးနေ့ထိကိုဗစ် -19 ကူးစက်ကံအတည်ပြုလူနာ 3,000 နီးပါးရှိပြီး55ဦးသေဆုံးခဲ့ရပြီဖြစ်ပါတယ်။မြို့တော်ဘန်ကောက်နဲ့အနီးဝန်းကျင်ဧရိယာတွေမှာကိုဗစ် -19 နိုင်စဉ်ဆန့်သက်မှု 1,000 နီးပါးနဲ့နိုင်ငံတွင်တခြားဒေသတွေမှာနိုင်စဉ်ဆန့်သက်မှု 1,000 နီးပါးလုံနိုင်ပုဂ္ဂိုလ်လည်းအာဏာပိုင်တို့ကြိုးစားနေကြပါတယ်ရှင
်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကျန်းမာရေးဌာနဟာကမ္ဘာအကောင်းဆုံးတွေထဲကတစ်ခုဖြစ်ပေမဲ့လည်းကိုရိုနာကပ်ရောဂါကူးစက်မှုအရေးအတွက်များလွန်းတဲ့အတွက်မနိုင်မနှင်းဖြစ်ခဲ့ရပါတယ်။နယူးယောက်ကျန်းမာရေးကော်မရှင်နာမင်းကြီးဟောင်းဒေါက်တာတွန်ဖရိုက်ဒန်ကတိုင်းပြည်တွေအနေနဲ့ပြည်သူကျန်းမာရေးစနစ်ကောင်းကောင်းထူထောင်ထားရင်ကိုရိုနာဗိုင်းရပ်စ်ကိုမြန်မြန်ထိန်းချုပ်နိုင်မယ့်အကြောင်း VOA အင်တာဗျူးမှာပြောသွားပါတယ်။ကာရိုပီယာဆန်ကမေးမြန်းထားတာကိုတင်ဆက်လိုက်ပါတယ်။ဒေါက်တာတောင်းဖရိုက်ဒန်ဟာအမေရိကန်ယောဂကာကွယ်ထိန်းချုပ်ရေးဌာန CDC ရဲ့အကြီးအကဲဟောင်းလည်းဖြစ်ပြီးအခုလောလောဆယ်တော့နယူးယောက်မြို့အခြေစိုက် Resolve to Save Life ပရိုက်ဟီတာအဖွဲ့ကြီးရဲ့ဥက္ကဋ္ဌလည်းဖြစ်ပါတယ်။နယူးယောက်မြို့ကြီးဟာကပ်ယောဂကာလအတွင်းအရင်ကနဲ့မတူတော့ဘူးလို့သူကပြောပါတယ
်။ I'm a New Yorker
ကျွန်တော်ကနယူးယောက်မြို့သားပါ။ယောဂကူးစက်ခံရတဲ့ကျန်းမာရေးလုံသားအရေးအတွက်တွေကြားတိုင်းသေးဆုံးသွားရသူအရေးအတွက်ကိုသိရတိုင်းကျွန်တော်ခြေကွဲရပါတယ်။နေ့စဉ်သတင်းစာတွေမှာကျွန်တော်တို့မြင်နေရတဲ့နိုင်ရေးသတင်းကအစိပ်ပိုင်းတိတ်တိတ်လေးကိုပဲမြင်နေရတာပါလို့ပြောသွားတာပါ။အခုလက်ရှိမှာတော့စမ်းသပ်စစ်ဆေးမှုတွေလုံးမှပဲဘယ်သူစီမှာဗိုင်းရပ်ရှိတယ်လဲဆိုတာသိနိုင်ပါတယ်။ကုသနည်းမရှိသေးသလိုကာကွယ်ဆေးလည်းမရှိသေးပါဘူး။လူအသက်တွေကယ်နိုင်ဖို့အတွက်ပြည်သူ့ကျန်းမာရေးပညာရှင်တွေရဲ့အကြံပေးချက်အတိုင်းလိုက်နာဖို့လိုတယ်လို့ဒေါက်တာဖရိုက်ဒန်ကပြောပါတယ်။
Public health can scale up its traditional
ပြည်သူ့ကျန်းမာရေးအနေနဲ့သုံးနေကြနီးလိုင်းနေဖြစ်တဲ့စစ်ဆေးမယ်တီးတန့်ခွဲထားမယ်ထိတွေ့ခဲ့တဲ့လူတွေကိုလိုက်လံစုံစမ်းပြီးအသွားအလာထိမ့်သိမ်းထားတဲ့နီးတွေကိုကြဲကြဲပြန့်ပြန့်လုံနိုင်ပါတယ်အဲ့ဒီနီးလိုင်းလေးခုကိုသေသေးချာချာလုံနိုင်ရင်ဗိုင်းရပ်စ်ကိုထိန်းနိုင်ပါတယ်ရောဂါကိုထိန်းနိုင်တယ်ဆိုတာကူးစက်မှုကိုရှော့ချတာဖြစ်တယ်လို့အနည်းငယ်ကူးစက်တာကနေအဆုလိုက်အပြုံလိုက်ကူးစက်တဲ့အဆင့်ကိုတားဆီးနိုင်ပြီးတော့ကျွန်တော်တို့အားလုံးအလုတ်ပြန်လုပ်ဖို့အခြေအနေကောင်းကိုဖြစ်လာစေတာပါလို့ပြောသွားတာပါ။ဒါပေမဲ့လည်းဗိုင်းရပ်စ်ကဆက်ရှိနေဦးမှာဖြစ်ပြီးတော့အန္တရာယ်ကလည်းရှိနေဦးမှာပါ။ဒေါက်တာဖရိုက်ဒန်ကဒီဗိုင်းရပ်စ်အသက်အန္တရာယ်ဘလောက်များသလဲဆိုတာဘယ်သူမှရှော့မတွက်သင့်ပါဘူးလို့ပြောသွားတာပါ။ကပ်ရောဂါကြီးပြီးသွားရင်တော့လူတွေအနေနဲ့ကြိုတင်သတိထားလုပ်နေရတာတွေရှိပါတယ်။ဒါတွေမလုပ်တော့ဘူးဆိုရင်တော့ဗိုင်းရပ်စ်ကူးစက်မှုတွေချက်ချင်းပြန်ဖြစ်လာနိုင်တယ်လို့ဒေါက်တာဖရိုက်ဒန်ကသတိပေးထားပါတယ်ခင်ဗျာ။ကျွန်တော်ငိမ့်ချမ်းပါ
အခုဆက်လက်ပြီးတော့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်အဖြစ်သမ္မတဒေါ်နယ်ထရမ့်အဆိုပြုထားတဲ့တောင်အာရှဒေသဆိုင်ရာဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးသောမတ်စ်အယ်ဗိုက်ဒါဟာမြန်မာနိုင်ငံနဲ့ပတ်သက်လို့ဘလောက်ထိကြွမ်းကြမ်းကျင်ကျင်တည်ထားလဲသူ့အရင်တန်အမတ်တွေစွန့်ဆောင်ခဲ့တာမျိုးထက်နှစ်နိုင်ငံဆက်ဆံရေးမှာဘာတွေပိုပြီးဆောင်ရွက်နိုင်မလဲစတာတွေကိုကြားရဖို့ရှိပါတယ်ကျွန်မအင်ဂျင်နိုင်ပါ ဒုလက်ထောက်နိုင်ငံခြားရေးဝန်ကြီး Thomas L. Vider ကိုမြန်မာနိုင်ငံဆိုင်ရာတန်အမတ်အသစ်ခန့်အပ်ဖို့သမ္မတ Trump ကရွေးချယ်အဆိုပြုခဲ့တာဟာသူ့အဆိုရသက်တမ်းတလျှောက်ဒီတစ်ချိန်အကောင်းဆုံးနဲ့အသင့်တော်ဆုံးပုဂ္ဂိုလ်ကိုရွေးချယ်နိုင်သူဖြစ်မြန်မာနိုင်ငံဆိုင်ရာ American ဂျီဒန်တန်တမန်ဟောင်း Priscilla Club က VOA ကိုပြောပါတယ
်။ Yeah, he was the number 2 in the embassy several years ago.
သူဟာလူငယ်ရဲ့နှစ်များစွာကရန်ကုန်အမေရိကန်တန်ယုံမှဒုတိယအကြီးဆုံးဖြစ်ပါတယ်။ဒါကြောင့်မြန်မာနိုင်ငံနဲ့ပတ်သက်ရင်သူ့မှာအတွေ့အကြုံတွေအများကြီးရှိပါတယ်။သမ္မတဒေါ်နယ်ထရန့်ဆိုရလက်ထက်တာဝန်ပေးရွေးချယ်ခန့်အပ်ခဲ့တဲ့ပုဂ္ဂိုလ်တွေထဲမှာဒီတစ်ချိန်မှာတော့အကောင်းဆုံးအသင့်တော်ဆုံးလူကိုသမ္မတကရွေးချယ်ခဲ့တာဖြစ်တယ်လို့ Priscilla Club ကပြောသွားတာပါ။ဒါအပြင်သမ္မတထရန့်လက်ထက်မြန်မာနိုင်ငံဆိုင်ရာမူဝါဒတွေအတွက်အဓိကလှုပ်ဆောင်နေရတဲ့ရန်ကုန်အမေရိကန်တန်ယုံမှ Thomas L. Vider လို့ပုဂ္ဂိုလ်မျိုးအနေနဲ့နှစ်နိုင်ငံဆက်ဆံရေးမှာကြွမ်းကြမ်းကျင်ကျင်ဆောင်ရွက်နိုင်တဲ့သူဖြစ်လိမ့်မယ်လို့လည်း Priscilla Club ကအခုလိုပြောပါတယ်
I think the important thing to bear in mind is that during this administration
အရေးကြီးဆုံးမှတ်သားရမယ့်အချက်ကဒီအစိုးရလက်ထက်မှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့အမေရိကန်မူဝါဒဟာရန်ကုန်မှာရှိတဲ့အမေရိကန်တန်ယုံကပဲချမှတ်ဆောင်ရွက်ခဲ့တာဖြစ်ပါတယ်။တန်ယုံမှာတာဝန်ရှိတဲ့သူတဦးအနေနဲ့မြန်မာနိုင်ငံအခြေအနေကိုကောင်းကောင်းသိထားပြီးကျွမ်းကျင်လိမ္မာမှုအပြည့်ရှိတဲ့သူဖြစ်ဖို့အလွန်အရေးကြီးပါတယ်။ဒါကြောင့်အခုလိုနိုင်ငံရေးအရာခန့်အပ်မဲ့ယာရုနေရအတွက်မြန်မာနိုင်ငံနဲ့ပတ်သက်လို့ဘာမှမသိတဲ့သူကိုသမ္မတထရန့်အစိုးရဘက်ကဆေးလွတ်ဖို့မကြိုးစားတဲ့အပေါ်မှာကျွန်မအလွန်ပဲအားရကျေနပ်မိပါတယ်။တော်မကဒီနေရာကိုအပြည့်အဝထမ်းဆောင်နိုင်သူဖြစ်ပါတယ်။သမရအနေနဲ့အကောင်းဆုံးကိုတကယ်ရွေးချယ်နိုင်ခဲ့တာပါလို့ Priscilla Club ကပြောပါတယ်။ Thomas L. Vider ဟာ2014ကနေ2019ခုနှစ်အထိအိန္ဒိယနိုင်ငံမွန်ဘိုင်းမြို့မှာ American ကောင်စစ်ဝင်ချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့တာပါ။ဒီမတိုင်ခင်မြန်မာနိုင်ငံဆိုင်ရာတန်ယုံဒုတိယအကြီးအကဲဖြစ်တာဝန်ထမ်းဆောင်ခဲ့ပါတယ်။ဒါကြောင့်လဲတောင်အာရှနိုင်ငံတွေနဲ့ပတ်သက်လို့ကောင်းကောင်းသိထားသူတဦးကိုမြန်မာနိုင်ငံအတွက်ပထမဦးဆုံးတန်အမတ်ဖြစ်ခန့်အပ်တာမျိုးဖြစ်လာပွဲရှိတယ်လို့လဲ Priscilla Club ကသုံးသပ်ပါတယ
်။ He has a lot of experience in different parts of the world but most recently he's been the deputy assistant secretary in the South Asia.
သူမှာကမ္ဘာတဝန်းနိုင်ငံအနှက်တွေ့ကြုံအများကြီးရှိနေတာပါ။ဒါအပြင်မကြသေးခင်ကပဲအမေရိကန်နိုင်ငံသားရေးဌာနတောင်အာရှဘျူရိုရဲ့လက်ထောက်နိုင်ငံသားရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်နေတာပါ။သူတာဝန်ယူရတဲ့အပိုင်းကဘင်္ဂလားဒေ့ရှ်ကနေအာဖဂန်နစ္စတန်နိုင်ငံအထိတလျှောက်လုံးပါဝင်ပါတယ်။ဒါကြောင့်သူဟာတောင်အာရှအတွေ့အကြုံတွေဒါမကအရှေ့တောင်အာရှအတွေ့အကြုံတွေရှိတဲ့ပထမဆုံးသံအမတ်ကြီးဖြစ်လာဖို့ရှိပါတယ်။အဲ့တော့သူ့အနေနဲ့အနောက်ဘက်ခြမ်း၊နယ်စပ်ဘက်ရောအရှေ့ဘက်ခြမ်းကိုပါသုံးသပ်နိုင်ပါလိမ့်မယ်လို့ Priscilla Club ကပြောပါတယ်။လက်ရှိတာဝန်ထမ်းဆောင်နေတဲ့တန်မတ်ကြီး Scott Marshall ရဲ့နေရာမှာအစားထိုးဝင်ရောက်မဲ့သူတအူးအနေနဲ့ကောင်းကောင်းဆွမ်းဆောင်နိုင်တဲ့အနေအထားမျိုးရှိနေကြောင်းလဲ Priscilla Club ကပြောပါတယ
်။ Scott Marshall for example is a Southeast Asia expert and he really had a lot of
တန်မတ်ကြီး Scott Marshall ဆိုရင်ဥပမာအရှေ့တောင်အာရှဒေသရေးရာကျွမ်းကျွမ်းကျင်ကျင်နဲ့ကောင်းကောင်းသိထားသူဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ Indonesia နဲ့အခြားအရှေ့တောင်အာရှမှာအကောင်းဆုံးတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်ရင်လည်းအလွန်တော်တဲ့တန်မတ်တဦးဖြစ်ပါတယ်။သူတာဝန်တက်တန်းကုံဆုံးတော့မှာဖြစ်တဲ့အတွက်သူ့ကိုဆုံးရှုံးရမှာကျွန်မအလွန်စိုးရိမ်ခဲ့ပါတယ်။ဒါပေမဲ့အခုသူ့နေရာမှာအဆိုပြုခံထားရတဲ့ Tom ကလည်းခိုင်ခိုင်မာမာယက်တီသူတဦးဖြစ်ပါတယ်။ကျွန်မအမြင်ပြောရရင်အလွန်ကောင်းတဲ့အနေအထားဖြစ်ပါတယ်လို့ Priscilla Club က VOA ကိုပြောသွားတာပါ။တနင်္လာနေ့ကပြန်လည်စတင်တဲ့ American အထက်လွှတ်တော်လုပ်ငန်းရှင်တွေကအဓိကလုပ်ငန်းရှင်တစ်ခုဟာယာရုခံထားရေးအတွက်အမည်စင်းတင်သွင်းထားသူတွေကိုသက်ဆိုင်ရာကော်မတီအသီးသီးကအတည်ပြုပေးမဲ့အစီအစဉ်လဲပါဝင်တာမို့သမ္မတထရန့်အဆိုပြုထားတဲ့မြန်မာနိုင်ငံဆိုင်ရာတန်အမတ်လောင်း Thomas L. Vider ကိုလည်းမကြခင်ရက်ပိုင်းအတွင်းအတီးပြူကောင်းပြပေးနိုင်ပါတယ်လွတ်တော်ကအတီးပြူလိုက်ပြီးဆိုရင်တော့တက်တန်းကုံဆုံးတော့မဲ့လက်ရှိတန်မတ်ကြီး Scott Marshall နေရာမှာတာဝန်ယူရမှာဖြစ်ပါတယ်ရှင
်အခုဆက်လက်ပြီးမြန်မာနိုင်ငံအကြောင်းကမ္ဘာမီဒီယာတွေမှာရေးသားထားချက်တွေထဲကတချို့ကိုမူရင်းအပေါ်ပြတ်ထုတ်တင်ပြလိုပါတယ် Make Burma Free Again မြန်မာနိုင်ငံပြန်လည်လွတ်မြောက်စေရေးဆိုတဲ့ခေါင်းစဉ်နဲ့ရွှန်ပြွန်ရေးသားထားတဲ့ဆောင်းပါးကို Journal Gazette မှာဖတ်ရပါတယ်အမေရိကန်ပြည်ထောင်စုမှမကြခင်ကထုတ်ပြန်လိုက်တဲ့ကပတ်လွတ်လပ်မှုအစီရင်ခံစာအရလွတ်လပ်မှုကင်းမဲ့သောတရုတ်၊မြောက်ကိုရီးယား၊ဗီယက်နမ်အပါအဝင်အာရှခရနိုင်ငံစီရင်မှမြန်မာနိုင်ငံပါဝင်နေပါတယ်2017မှာအရသာအစိုးရတက်လာပြီးနောက်လွတ်လပ်မှုတချို့ရှိလာတယ်လို့သတ်မှတ်ခြင်းခံခဲ့ရပြီးရဲ့နောက်ဒီလိုဆော့ကြသွားတာဟာအခုချိန်ပထမဆုံးဖြစ်ပါတယ်အကြောင်းရင်းကတော့စစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေအကြပြင်းထန်တဲ့တိုက်ပွဲတွေကြောင့်လွတ်လပ်စွာသွားလာလှူရှာခွင့်ရော내သွားတဲ့အတွက်ကြောင့်ဖြစ်ပါသည်။ညဉ့်ညဉ့်ဟီဟာဒေါအောင်ဆန်းစုကြည်နဲ့သူ့အဆိုရတက်လာတဲ့အချိန်ကစပြီးထိတ်တန့်ဦးစားပေးဖြစ်ခဲ့ပေမဲ့ အခုလေးနှစ်သက်တမ်းရှိလာသည့်အချိန်မြန်မာပြည်သူတွေဟာစစ်တမ်းကိုခံနေရဆဲဆိုပြီးအခြေအနေပုံမဆုတ်ထွေးစေတာကတက်မတော်ဟာနိုင်ငံရေးစီးပွားရေးအင်အားတောင့်တင်းနေခြင်းပဲဖြစ်ပါသတဲ့ဒီအချိန်မှာအမေရိကန်ပြည်ထောင်စုဟာမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးနဲ့ပြည်နယ်သစ်မြတ်ရေးအတွက်ပိုအရေးကြီးတဲ့နေရာကပါဝင်သင့်တယ်ဒီမိုကရေစီအရွေးနောက်ပြန်မသွားအောင်လှုပ်ဆောင်သင့်တယ်ပထမအဆင့်အနေနဲ့ကတော့စစ်တပ်ဟာလူထုကိုတာဝန်ခံလာအောင်တရားဥပဒေစိုးမိုးမှုကိုရောက်လာအောင်တွန်းအားပေးရမယ်လို့ဆိုပါတယ်အမေရိကန်ကွန်ဂရက်ထွက်တော်အနေနဲ့ဥပဒေစစ်တွေချမှတ်ပြီးလူခွင့်ရေးချိုးဖောက်တဲ့စစ်ဘုတ်ချုပ်တွေတခြားလူတွေပုံမှန်ဒဏ်ခတ်ရေးယူသင့်ပြီးအမေရိကန်အစိုးရအနေနဲ့လည်းပဲအာဆီယံ၊ဂျပန်၊တောင်ကိုရီးယားတို့နဲ့ပူးပေါင်းပြီးတော့မြန်မာနိုင်ငံဒီမိုကရေစီထွန်းကားရေးအတွက်ကူညီသင့်တယ်လို့ပြောပါတယ်။စစ်တပ်ကူသံမကဒီမိုကရေစီရေးနဲ့ပတ်သက်ပြီးအထက်ဘာတွေကိုပူအလေးထားသင့်တယ်ဆိုတာနဲ့ပတ်သက်လို့လည်းဒေါ်အောင်ဆန်းစုကြည်နဲ့အစင်းမြင့်တိုက်ရိုက်ဆွေးနွေးမှုတွေလုပ်သင့်တယ်လို့ဖော်ပြထားပါတယ်။နောက်ဆုံးအနေနဲ့ကတော့မြန်မာပြည်မှာအရဘက်ကဥဆောင်တဲ့ငင်းချင်းရင်နဲ့ပြန်လည်သစ်မြရေးကိစ္စတွေမှာအမေရိကန်အစိုးရအနေနဲ့ပူမိုရင်းနှီးမြှုပ်နှံဖို့လိုအပ်တယ်လို့ဤသာထားပါခင်ဗျာ flying blind မြန်မာ in the covid 19 crisis covid 19ပြဿနာမြန်မာစံတော်ဝန်နဲ့ကင်တွယ်နေခြင်းဆိုတဲ့ကောင်းစဉ်နဲ့ excel hernet survey ရဲ့ဆောင်းပါးကိုတော့ bowel.de မှာဖတ်ရပြီးပါတယ်ထောင်ကနန်းလောက်စံသက်ပြီးတရားကြွလောက်ပဲတွေးရှိတယ်လို့အဆိုရကဆိုပေမဲ့လက်တွေ့မှာပုံများနိုင်တဲ့အတွက်မြန်မာနိုင်ငံဟာဒီ corona virus ကရောဂါကိုထိန်းချုပ်နိုင်မလားဆိုတာအတိအကျဘယ်သူမှမပြောနိုင်ဘူးလို့ဆိုပါတယ်အစောပိုင်းမှာတုန်နှင်းနေခဲ့ပြီးနောက်ရုတ်တရက်နေစားပိတ်လိုက်တကြံကျူတမ်းမြင့်လိုက်ခီးသွွားလုပ်ငန်းတွေကိုကန့်သတ်လိုက်လော့ကဒေါင်းတွေလုပ်လိုက်ရန်ကုန်မှာညမ်းထွက်ရပြတ်ထန်းလိုက်ထိုင်းကပြန်လာသူတွေကွာရန်တင်းလုပ်လိုက်ဆိုရက်လူရက်တွေဟာကရော့ကိုပြက်ပြက်သားသားတားဆီးကကွယ်မယ်ဆိုရက်သဘောကိုပြသလိုက်တာဖြစ်ပေမဲ့ဘာမှမတန့်နိုင်ဘူးဆိုရက်သဘောကိုလည်းပဲတွေးရပါသေးတယ်တချို့ဟာမလုံလောက်ဘူးတချို့လူရက်တွေကြတော့မှားမှားယွင်းယွင်းတချို့ကတော့သိပြင်းထန်လွန်းတယ်လို့ရေးထားပါတယ်ပြောနိုင်တဲ့တစ်ခုကတော့ COVID-19 ပြဿနာကိုမြန်မာအနာပိုင်တွေရှော့မတွေ့ကြဘူးဆိုတာပဲဖြစ်ပါတယ်တဲ့ဒါပေမဲ့ဒီလိုရှော့မတွေ့တဲ့အထက်မှာစစ်တပ်တော်ပါချင်မှပါလိမ့်မယ်လို့ဆိုထားပါတယ်အခုအချိန်ထိတော့ COVID-19 ပြဿနာမြန်မာအစိုးရကင်တွယ်ပုံဟာလောလောဆယ်မှာပြင်းထန်တဲ့စိန်ခေါ်မှုမခံရသေးပါဘူးတိုင်းပြည်အကြက်တဲ့ကြုံနေရခြင်းစစ်တပ်ကပိုးပြီးထိထိရောက်ရောက်ကင်တွယ်လှုပ်ဆောင်နိုင်တယ်ဆိုတော့ယူဆချက်တချို့စစ်တပ်ပင်မဲ့အခုထိတော့စစ်တပ်ရဲ့အရေးအယံကိုသိမတွေ့ရသေးပါဘူးသို့သောစစ်တပ်လက်အောက်ခံပြည်ထောင်စုကတော့ဒီပြဿနာကင်တွယ်ရမှာဥဆောင်ပါဝင်နေတယ်လို့ရထားပါတယ်။တချိန်တည်းမှာပဲမြန်မာစစ်တပ်ဟာရခိုင်မြောက်ပိုင်းမှာအေးအေးရခိုင်တပ်ဖွဲ့ကိုဒေါအောင်ဆန်းစုကြည်အရသာအစိုးရရဲ့အတိအလင်းသဘောတူချက်အရဆက်လက်တိုက်ခိုက်နေပြီးအေးအေးနဲ့နိုင်ငံရေးအရာဆက်ဆက်နေရဆိုတဲ့အရဘက်ဖွဲ့စည်းတွေနောက်အေးအေးကိုအင်တာဗျူးလုပ်တဲ့သတင်းသမားတွေကိုဖမ်းဆီးထောင်ချနေတယ်တိုင်းပြည်ဘယ်လိုပင်လော့ကဒေါင်းလုပ်ထားပေမဲ့တိုက်ခိုက်မှုတွေကတော့ရှေ့ကိုတိုးရွေးသာလာနေတယ်လို့ဧည့်သားထားပါရခင်ဗျာကျွန်တော်ကျော်စံသားပ
ါ VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ပါရှင်မြတ်ခင်ဗျာဘုဆလနာဆင်ကြမယ်မြမရေးသုံးသချက်ကတော့ကရင်ပြည်နယ်ကတရုတ်စီးပွားရေးလုပ်ငန်းတွေရဲ့အန္တရာယ်ဒုတိယပိုင်းဖြစ်ပါတယ်ဒီကိစ္စကိုစုံစမ်းဖော်ထုတ်တင်ပြသူထဲမှာတူဦးပါဝင်ဖြစ်တဲ့မြမနိုင်ငံဆိုင်ရာအမေရိကန်သံတမဟောင်းပရစ်လာကလပ်နဲ့ကျွန်တော်ကျော်စံသာဆွေးနွေးသုံးသပ်ထားပါတယ
်ဒုံးလင်းထဲမှာကိုနှက်ကဒီလိုရက်တွေဟာငင်းငန်းကြီးကိုချင်းချောင်းနေဆိုတာသိအရေးကြီးတဲ့ကိစ္စပါဒီတောင်ရှိသူတွေတချို့ကပြောကောင်းပြောမှာပေါ့လေဒါဟာငင်းငန်းကြီးအတွက်လိုက်ပြောထားတာလို့အဲ့ဒါအခုငင်းငန်းကြီးနဲ့ဘယ်လိုဆက်ဆက်လဲဆိုတာနဲ့ပြောပြပါခင
်ဗျ Well I don't think it adds anything positive to the peace process but the peace process is part of the problem because the peace process has concentrated almost exclusively on
ဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့
ါဝင်ဆွေးနွေးခွင့်မရကြပါဘူးဒက်နဲ့ကင်တွေအတွက်တည်တံ့လို့ဖြစ်နေတာပါတက်မလို့အပါဝင်ပေါ့လေဒက်နဲ့ကင်အဖွဲ့ကြီးကညီငယ်လုပ်ငန်းရှင်ကိုအတုံးချပြီးတော့တိုင်းပြည်မှာဩဇာကောင်းမှုနိုင်အောင်တို့ပိုင်ခွင့်ပေါင်းကိုကျေပြအောင်ချက်ထွေနေကြတယ်ဒါကြောင့်မလို့ရေရှည်မှာညီငယ်ရေးအတွက်အလားလာမကောင်းဘူးလို့မှတ်ယူစားပ
ါဒါကတော့မြန်မာနိုင်ငံညီငယ်ရေးနဲ့ပတ်သက်တဲ့ကိစ္စပါခင်ဗျာအခုဆက်လက်ပြီးတော့နိုင်ငံတကာအကျိုးစီးပွားနဲ့ဘယ်လိုပတ်သက်တယ်လဲဆိုတာလည်းကျွန်တော်နည်းနည်းသိချင်ပါတယ်2015ခုနှစ်ကတော့မြန်မာနိုင်ငံဟာပွင့်လင်းလွတ်လပ်မှုရှိရပြီဖြစ်တဲ့ရင်းနှီးမြှုပ်နှံမှုအင်ပတန်ကောင်းတဲ့နေရာတစ်ခုဖြစ်တယ်ဆိုပြီးတော့နိုင်ငံတကာအထူးစိတ်ဝင်စားခဲ့ရပါတယ်။ဒါပေမဲ့အမေရိကန်ပြည်ထောင်စုအနေနဲ့ကြတော့ဒီဟာစီးပွားရေးအကျိုးစီးပွားထက်မဟာဗျူဟာအကျိုးစီးပွားနဲ့များပတ်သက်ပြီးစိုးရိမ်ကင်းဖြစ်နေသလားဆိုတာသိချင်ပါတယ်ပြောပါအောင်ပရက်စတာ
။ Oh, it's not necessarily a strategic concern for the United States. It is a major concern, promotion of democracy and the establishment of a stable democratic government in Myanmar. This is not going to be contributing to that. In fact, quite the opposite. It does not contribute to stability in the country.
မဟုတ်ပါဘူးဒါမဟာဗျူဟာရဆိုရင်လို့မဟုတ်ပါဘူးဒီလိုပါတည်ငြိမ်တဲ့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်အောင်ကြိုးပမ်းနေတဲ့မြန်မာနိုင်ငံအတွက်ဘလို့မှအကျိုးမရှိနိုင်ပါဘူးလုံးဝဆန့်ကျင်နေပါတယ်ဒါတည်ငြိမ်မှုကိုလည်းအာမပေးပါဘူးဒီမိုကရေစီကိုလည်းအထောက်အကူမဖြစ်စေပါဘူးအာဏာပြအုပ်စိုးတဲ့သူကိုပဲပုံမူဦးစားပေးအောင်လုပ်ပေးနေတဲ့သဘောဖြစ်ပါတယ်တနက်နေ့အုပ်ချုပ်တဲ့ပုံစံပေါ့ရှင်ဒါကိုအမေရိကန်ကသူ့အကျိုးစီးပွားလို့ဘလို့မှမယူဆနိုင်ပါဘူးနောက်တစ်ချက်ကလည်းတရုတ်ရာဇဝတ်ခိုင်းတွေမြန်မာနိုင်ငံမှာတိုးပွားလာမယ့်ကိစ္စပါဒီခိုင်းတွေဟာအမေရိကန်ပြည်ထောင်စုမှာလည်းရှိနေပါတယ်သူတို့ဟာနိုင်ငံတကာမှာလည်းဥပဒေနဲ့ဆန့်ကျင်တဲ့လုပ်ငန်းတွေအများအပြားလုပ်ကိုင်နေကြတာပါဒါတွေကိုဟန့်တားဖို့ကျမတို့ဟာမြန်မာအပါအဝင်တခြားအစိုးရတွေနဲ့ပါပူးပေါင်းဆောင်ရွက်နေပါတယ
်နိုင်ငံတကာအစိုးရတွေဆူတာတဲ့တကယ်တော့ဒီကိစ္စမှာအဓိကတာဝန်ရှိတာတရုတ်အစိုးရမဟုတ်ဘူးလားပြည်ထောင်စုဆိုတော့တရုတ်အစိုးရအနေနဲ့ကောဒီကိစ္စကိုဝင်ရောက်ဟန့်တားဖို့တာဝန်မရှိဘူးလား
Well on the territory Myanmar I'm not sure they do they should have their own police doing that but they're not doing it
ဒီဆိုရဟာမြန်မာဆိုရကမဖိတ်ခေါ်ပဲနဲ့မြန်မာနေပြည်မှာလှုပ်ရှားလို့မရနိုင်ပါဘူးရှင်ကအဲ့ဒီလိုလှုပ်စီကျင်တာမျိုးလားဆိုတာတော့ကျွန်မမသေးကြပါဘူးကမ္ဘောဒီးယားမှာတော့ဟွန်ဆန်ကတရုတ်ရဲတွေကိုခေါ်ယူနှိမ်နှင်းခွေပေးခဲ့ပါတယ်မြန်မာနိုင်ငံကတော့ဒါမျိုးလှုပ်စီကျင်လိမ့်မယ်လို့မထင်ပါဘူးသူတို့မှာရဲတပ်ဖွဲ့ရှိတယ်လေဒါပေမဲ့အဲ့ဒီရဲတွေကတက်မတော်လက်အောက်ခံဖြစ်နေတော့ဘာမှမလုပ်နိုင်ပါဘူး
ဆိုတော့ဆိုတော့ပရစ်လာကဒီကိစ္စနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုဟာနိုင်ငံတကာတွေနဲ့ညှိနှိုင်းပြီးတော့ဟန်တာဖို့စီစဉ်နေရလို့ဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကဘယ်လိုများဒီကိစ္စကိုဝင်ရောက်ဟန်တာနိုင်မလဲဆိုတာလည်းပြောပါအောင်ခင်ဗျာ
Well, it's difficult for us to assist in it if we're not requested, you know, if our assistance is not requested. And I don't think it has been. And furthermore, I think that it really...
ကျမတို့အနေနဲ့ဒီကိစ္စကိုဝင်ရောက်ကူညီဖို့ခက်ခဲပါတယ်။မြန်မာနိုင်ငံဘက်ကအကူအညီမတောင်းဘဲလုပ်ပေးလို့မရပါဘူး။ဒါကြောင့်ဒီကိစ္စမှာတရုတ်ကပဲမြန်မာနိုင်ငံနဲ့ရဲတွေမဆစ်လွတ်ဖက်နဲ့သူတို့တရုတ်ပြည်ထဲမှာပဲဒီကိန်းတွေကိုထိန်းကုပ်သက်ပါတယ်။ဒီကိစ္စဟာတရုတ်တို့ရဲ့ကမ္ဘာ့လမ်းစီမံကိန်းအတွက်အများကြီးထိခိုက်စေပါလိမ့်မယ်။ဒီကမ္ဘာ့လမ်းစီမံကိန်းမှာသာဒီရာဇဝတ်ကိန်းတွေဝင်နှောက်လာရင်တော့ဖွံ့ဖြိုးဆဲနိုင်ငံတွေကိုထိခိုက်စေနိုင်ပါတယ်။ဒါကြောင့်လည်းတရုတ်အစိုးရဟာဒီလူတွေနဲ့ပူးပေါင်းဆောင်ရွက်မယ်အစားသူတို့ကိုထိန်းချုပ်ဖို့ပြည်ရင်းမှာပဲလှုပ်ဆောင်ဖို့လိုအပ်ပါတယ်။
အဲ့တော့တရုတ်ကဝင်ရောက်ကူညီနိုင်မှာမဟုတ်ဘူးမြန်မာနိုင်ငံအစိုးရကတရုတ်ရဲတွေတိုင်းပြည်တွေကိုဝင်လာမှာတိုက်မှာမဟုတ်ဘူးဆိုတော့အမေရိကန်အစိုးရအနေနဲ့ကဘယ်လိုများကူညီနိုင်မဲ့အခြေအနေရှိပါလဲဝင်ရောက်ပြီးတော့ကျွန်တော်စဉ်းစားမဲ့တစ်ချိန်တုန်းကဟိုဒီရေတို့ဘာတို့မွေးဆွေးတိုက်ဖြစ်ရေးအတွက်မြန်မာနိုင်ငံမြောက်ပိုင်းမွေးဆွေးဒေသမှာအမေရိကန်တချို့ပေါ့ဒါပူပေါင်းဆောင်ရွက်မှုတွေရှိခဲ့တယ်ဆိုတာကြားဘူးပါတယ်ကျွန်တော်ဆိုတော့ဒီကိစ္စမျိုးမှာတော့အမေရိကန်အစိုးရနဲ့ဝင်ရောက်ကူညီနိုင်ရအကြောင်းတဆုံတရာမရှိဘူးလားခင်ဗျာအမေရိကန်တရားဥပဒေစိုးမိုးရေးအဖွဲ့အစည်းရဲ့အနေနဲ့ပေါ့လေအထူးသဖြင
့် We are an open society and we are very vulnerable to these kinds of operations and so our law enforcement constantly to try and keep us from corrupting our system and they
တို့ဒီရာဇဝတ်ခိုင်းတွေရေလှုပ်ရှားမှုတွေကကျမတို့ရဲ့ပွင့်လင်းတဲ့လူပေါင်းတိုင်းဝိုင်းတွေအရွယ်တကူထိခိုက်နိုင်ပါတယ်အမေရိကန်ပြည်အောင်စုရဲ့လုံခြုံရေးနဲ့နောက်အဂတိတရားတွေကင်းအောင်ပေါ့နော်ဒီလိုမျိုးခိုင်းတွေအနားမကပ်နိုင်အောင်လို့ကျမတို့ရဲ့တရားဥပဒေစိုးမိုးရေးအဖွဲ့တွေကအစဉ်တစိုက်စူးစမ်းနေကြတာပါမြန်မာပါဝင်တခြားနိုင်ငံတွေမှာလည်းအဲ့ဒီတရုတ်ဂိုင်းတွေရဲ့ရန်ကကာဝင်နိုင်အောင်ဆိုပြီးတော့အမေရိကန်ပြည်ထောင်စုကပူးပေါင်းဆောင်ရွက်နေပါတယ်အမေရိကန်ပြည်ထောင်စုရဲ့အဓိကစိုးရိမ်မကင်းဖြစ်မှုကတော့အဲ့ဒီနိုင်ငံတကာရာဇဝတ်ဂိုင်းတွေကိုပါပဲအဲ့ဒီရာဇဝတ်ဂိုင်းတွေကဒီမိုကရေစီထွန်းကားမှာကိုမလိုလားကြဘူးဆန့်ကျင်နေကြပြီးတော့တရားမဝင်လှုပ်ရှားမှုတွေနဲ့အန္တရာယ်ပေးနေကြလို့ပဲဖြစ်ပါတယ်ရှင
်တကယ်တော့ဒီကနေ့မြန်မာနိုင်ငံဟာနိုင်ငံတကာမှာအင်မတန်ဖြစ်ပေခံရတဲ့နိုင်ငံတစ်ခုဖြစ်နေဆိုရင်မှားမှန်မဟုတ်ပါဘူးအထူးသဖြင့်နောက်တိုင်းဒီမိုကရေစီနိုင်ငံတွေကမြန်မာနိုင်ငံကိုစီးပွားရေးအဖြစ်တန်ခတ်ပိတ်ဆို့မှုတွေပုံစံအမျိုးမျိုးလုပ်ချင်နေကြတာဖြစ်ပါတယ်။ဆိုတော့မြန်မာနိုင်ငံမှာတစ်ဖက်ကလည်းပဲတိုင်းပြည်ကစီးရင်နံပါတ်နေတဲ့ပြည်တွင်းစစ်တွေဖြစ်နေတဲ့ဒီမိုကရေစီစံစံရှင်းရှင်းလည်းမဖြစ်နိုင်သေးဘူးဆိုတော့ဒီအချိန်နေမျိုးမှာမြန်မာနိုင်ငံအခုညီစိတ်အများကြီးလူတယ်လို့ထင်ပါတယ်။တခြားဘယ်လိုများနည
်းBurma certainly doesn't need the option of Chinese criminal activity. It's one thing to have legitimate Chinese investment in the country, and to a certain extent, Myanmar needs
that. မြန်မာနိုင်ငံအနေနဲ့ပြည်ယာဇဝတ်ဂိုင်းတွေကိုလက်ခံမယ်လက်မခံဘူးဆိုပြီးရွေးချယ်စရာမလိုတာကတော့တေချာတာပေါ့ရှင်။နိုင်ငံအတွက်တရားဝင်တရုတ်ရင်းနှီးမြှုပ်နှံမှုကတော့တစ်စုံတစ်ခုသောအတိုင်းအတာအထိတော့လိုအပ်ပါတယ်။တရုတ်ကမြန်မာနိုင်ငံမှာလိုအပ်နေတဲ့အဓိကကြတဲ့ဖွံ့ဖြိုးမှုစီမံကိန်းကြီးတွေကိုကန့်လန့်ပြီးတော့စနစ်တကျမြန်မြန်အကောင့်ထဲဖို့နိုင်မယ်ဆိုရင်တော့အကောင်းဆုံးပေါ့ရှင်။ဒါပေမဲ့တရုတ်ရာဇဝတ်ဂိုင်းတွေနဲ့လက်နက်ကိုင်အဖွဲ့တွေနဲ့ပူးပေါင်းပြီးတော့စီးပွားရေးစနစ်ကြီးတစ်ခုလုံးကိုအဂတိတရားတွေနဲ့ညှဉ်းနှံအောင်လုပ်မယ်အဖြစ်ကတော့မြန်မာပြည်အတွက်မလိုအပ်ဘူးလေ
။ဆိုတရုတ်ဆူရရဲ့အခန့်ကဏ္ဍနဲ့ပတ်သက်ပြီးကျွန်တော်နောက်တစ်ခုမေးချင်သေးတာကမြန်မာနိုင်ငံကဒီလက်နက်ကိုင်အဖွဲ့စီးရီနဲ့ပတ်သက်ပြီးတော့သူတို့ပြောခဲ့တဲ့ဒါကိုတရုတ်အနေနဲ့မြန်မာနိုင်ငံကအခုကြီးမတောင်းရင်သူတို့ကဝင်လာမှာမဟုတ်ဘူးတရုတ်ရဲ့အနေနဲ့မြန်မာကလည်းတောင်းမှာမဟုတ်ဘူးလို့ပြစ်လာဆိုတော့မြန်မာနိုင်ငံအစိုးရအနေနဲ့ကရောအရသာအစိုးရအနေနဲ့တရုတ်ကွန်မြူနစ်ပါတီအစိုးရနဲ့အစိုးရချင်းချင်း government to government test တွေပြီးတော့ဒီကိစ္စကိုအရေးယူပေးဖို့တင်ပြတဲ့မြစ်တာခံတဲ့ဆွေကဖြစ်နိုင်ရာကြောင်းစီရထင်ပါသလား
rein it in without having to send police into Myanmar. I think that China should do something about it because it's going to establish a very bad reputation.
တတိယနိုင်ငံအနေနဲ့သူတို့ရဲ့ရဲတွေကိုမြန်မာပြည်ကိုဆေလွှတ်မဲ့အစားသူတို့ပြည်စည်းမှာပဲကင်တွေကိုစ조사တင်နေလေ OBOR လို့ခေါ်တဲ့ဒီခေတ်သစ်ပိုးလမ်းမစီမံကိန်းကြီးနာမည်မပြည့်အောင်သူတို့ဒီအချိန်မှာတခုခုလှုပ်တင်နေပါပြီတကယ်လို့သာဒီတရုတ်ရာဇဝတ်ဂိုင်းတွေကိုခေတ်သစ်ပိုးလမ်းမစီမံကိန်းမှာတရုတ်အစိုးရကလှုပ်ခွင့်ပေးခဲ့မယ်ဆိုရင်တော့အမှားကြီးမှားနိုင်ပါတယ်ဒီဂိုင်းတွေကအမှန်တော့တရုတ်ပြည်မှာကြီးရဲ့အကျိုးစီးပွားလည်းမဟုတ်ပါဘူးဒီဂိုင်းတွေကိုချေမှုန်းပစ်ကြရမှာပ
ါဟုတ်ကဲ့နောက်ဆုံးအနေနဲ့မေးချင်တာကတော့ပရစီလာရေးသားတင်ပြတဲ့ပရစီလာတို့ရေးသားတင်ပြတဲ့စာတမ်းဟာကွန်ဆင်လေးလာပြီးတော့သုတေသနာပြုဆန်းစစ်ထားတဲ့စာနာဆောင်လည်းဖြစ်ပါတယ်မြန်မာနိုင်ငံအတွက်လည်းအင်တန်အရေးကြီးပါတယ်နိုင်ငံတကာအတွက်တင်မကဘူးပေါ့လေအမေရိကန်ပြည်ထောင်စုအတွက်တင်မကမြန်မာနိုင်ငံအတွက်ပို့ပြီးတော့အရေးကြီးပါတယ်ဆိုတော့ဒီစာရန်ကမြန်မာအစိုးရအပေါ်မှာဘလောက်ထိဒီဩဇာတရားမှုရှိနိုင်မယ်ထင်ပါလဲမြန်မာအစိုးရကိုဒီကိစ္စကိုထိတိယအရေးယူဟန်တာလောက်ဘလောက် convince ဖြစ်နိုင်မလဲဘလောက်ထိသဘောပေါက်လာစေမယ်လို့ထင်ပါသလဲတချိန်တည်းမှာအမေရိကန်အခုလက်ရှိအစိုးရကဘလောက်ထိသဘောပေါက်လာပြီးတော့ဒါကိုကတော့လုပ်ရမယ်၊ကူညီရမယ်ဆိုတဲ့အစီတရားမျိုးဝင်လာမယ်လို့ပရစ်စတာထင်ပါသလဲခင်ဗျာအဲ့ဒါနောက်ဆုံးနဲ့ပြောပြပ
ါ I have talked with officials there from time to time and the civilian elected officials are quite frustrated with it because they simply don't have the authority.
ညီမပြေတာဝန်ရှိသူတွေနဲ့ကျမမကြာခဏပြောမှုပါလေအရွေးကောက်ခံရတဲ့အစိုးရတာဝန်ရှိသူတွေအနေနဲ့ကလည်းသူတို့မှလုပ်ပိုင်ခွင့်မရှိတော့တိတ်ကိုစိတ်ပြစ်နေကြတာတွေ့ရပါတယ်တည်ဆဲဥပဒေအရလည်းအကာအကွယ်ပေးထားတဲ့သဘောရှိပါတယ်လက်ရှိအမေရိကန်အစိုးရအနေနဲ့လိုအပ်ရင်တော့လိုလိုလားလားပံ့ပိုးပေးမှာပါဒါပေမဲ့လို့အကူအညီအတွက်အရင်မြစ်တိုင်ရက်ခံပန်ကြားဖို့တော့လိုတယ်လေဒီတိုင်းဝင်ကူလို့တော့ဘယ်ဖြစ်ပါမလဲရှင်ကျမအနေနဲ့ကလည်းအစိုးရကိုစားပြောပေးနေတာမဟုတ်ပါဘူးအငြိမ်းစားအစိုးရတာဝန်ရှိသူတယောက်အနေနဲ့ပြောပြတာပါကျမတန်ရုံးစဉ်ရှိတဲ့မြန်မာနိုင်ငံအတွက်တိတ်ဆိတ်ပူမိလို့အဲ့ဒီမှာဘာတွေဖြစ်နေသလဲဆိုတာကိုကျမထောက်ပြနေတာဖြစ်ပါတယ်ရှင
်ကျမတို့ view ရင်မြန်မာ ွားရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားတေးလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855 ရန်ကုန်စာလိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။အီးမေးလ်ပို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါရစင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။
ကြံကာလကျော်လွန်လာတဲ့အချိန်မှာမြန်မာနိုင်ငံမှာ COVID-19 ရောဂါပိုးတွေ့ရှိသူအရေအတွက်ဟာ200အောက်မှာပဲရှိနေသေးတာကြောင့်သွေးရည်ပူပန်မှုနည်းပါးလာတဲ့သူတွေရှိသလိုဆက်ယုံအလို့ယုံတချို့နဲ့လုပ်ငန်းတချို့ကိုအကန့်အသတ်နဲ့ပြန်ဖွင့်လှစ်ပြီးလုပ်ဆောင်ခွင့်ပြုလိုက်တာကြောင့် COVID-19 ကူးစက်ပြန့်နှံ့မှုတွေရုတ်တရက်မြင့်တက်လာနိုင်မလားဆိုပြီးသွေးရည်ပူပန်နေတဲ့သူတွေကိုလည်းတွေ့နေရပါတယ်မေလာထဲမှာမိုးရသွန်းမှုတွေနဲ့အတူရာသီတုပ်ကွေးနဲ့သွေးလွှင့်တုပ်ကွေးရောဂါဖြစ်ပွားမှုတွေလည်းရှိလာနိုင်ပြီး COVID-19 ရောဂါကူးစက်မှုမြင့်တက်လာတာနဲ့တိုက်ဆိုင်သွားမယ်ဆိုရင်ကျန်းမာရေးဆောင်ရှောက်မှုပေးတဲ့နေရာတွေမှာအခက်အခဲတွေကြုံတွေ့ကြရမှာဖြစ်ပါတယ်။ COVID-19 ကာကွယ်ရေးနည်းလမ်းတွေဟာရာသီတုပ်ကွေးကာကွယ်ရေးနည်းလမ်းတွေနဲ့တော်တော်များများဆင်တူနေတာကြောင့် COVID-19 ကာကွယ်ရေးနည်းလမ်းတွေကိုခရီးတဆိုင်လိုက်နာနေထိုင်သွားမယ်ဆိုရင်ရာသီတုပ်ကွေးရောဂါကူးစက်မှုတွေကိုလည်းရော့ကျသွားစေမှာဖြစ်ပါတယ်။သွေးလွှင့်တုပ်ကွေးရောဂါကတော့ချင်းကဲရာကနေကူးစက်တဲ့ရောဂါတစ်ခုဖြစ်နေတာကြောင့်သွေးလွှင့်တုပ်ကွေးရောဂါဖြစ်ပွားမှုမရှိစေဖို့ဆိုရင်ဒီရာသီမှာချင်းကဲမခံရအောင်သတိထားနေထိုင်ပြီးပတ်ဝန်းကျင်မှာလည်းချင်းပေါက်ဖွားမှုမရှိအောင်ပြုလုပ်ထားဖို့လိုမှာဖြစ်ပါတယ်။မိမိတို့နေထိုင်ရာပတ်ဝန်းကျင်မှာချင်းပေါက်ပွားမှုမရှိအောင်ဘယ်လိုစီမံဆောင်ရွက်ထားသင့်ပါသလဲလို့မေးကြည့်တဲ့အခါအထွေထွေရောဂါအထူးကဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်။
အဲ့တော့ကာကွယ်တဲ့နည်းကတော့ချင်းမရှိအောင်ကိုယ့်ပတ်ဝန်းကျင်မှာချင်းမရှိအောင်ပြုလုပ်ခြင်းကအဓိကဖြစ်ပါတယ်။နော်အဲ့ဒီခါကျတော့ဒီချင်းပေါက်ဖွားနိုင်တဲ့ရေကြီးရေသန့်ခန္ဓာအိမ်မှာရှိတဲ့ဆရာတို့ဒီရေတွေကိုအကုန်လုံးကဖုံးထားတဲ့နေပါတော့ရေတွေကိုဆရာတို့ကဒီချင်းဥမဥနိုင်အောင်ဆရာတို့ဆီစဉ်ထောင်ရဲထားပေးဖို့လိုပါတယ်အဲ့တော့အဲ့ဒီခါမှာဆရာတို့ဒီကျန်းမာရေးဝန်ကြီးဌာနကနေညွှန်ကြားနေတဲ့ဤစနစ်လေးတွေရှိပါတယ်ဒါကတော့ဖုံးသွန်လဲစစ်ပေါ့နော်အဲ့တော့ဖုံးသွန်လဲစစ်ဒီဘာလို့တာလဲဆိုရင်ချင်းပေါက်ဖွားမှုမရှိအောင်ချင်းဥဥလို့မရအောင်ရေတွေကိုဖုံးထားတယ်။ဥလာတဲ့ချင်းပို့တဲ့အခါမှာပိုးလောက်လန်းလေးတွေပေါက်လာတဲ့အခါမှာဆရာတို့ကသူ့ကိုလဲလှယ်ဖြစ်တာတို့ရေစင်းနဲ့ခတ်ထုတ်ပြစ်တာတို့နော်။သွန်ပြစ်လိုက်တာတို့ဒါတွေကိုဆောင်ရွက်ခြင်းအပြင်ဆရာတို့ကချင်းမပေါက်အောင်ကာကွယ်ထားတယ်ပေါ့နော
်။တိလွတ်တုပ်ကွေးယောဂါဟာကလေးငယ်လေးတွေမှာအဖြစ်များတဲ့ယောဂါတစ်ခုဖြစ်ပါတယ်။မိုးဥလေဥကြတဲ့အချိန်တွေမှာပိုပြီးတတိထားကြရမှာပါ။မိမိတို့နေထိုင်ရာပတ်ဝန်းကျင်မှာချင်းပေါက်ဖွားမှုမရှိအောင်ကူးစိုက်ဖို့လိုသလိုကလေးငယ်လေးတွေကိုလည်းချင်းကိုက်ခံရခြင်းမရှိအောင်သတိပြုပြီးကာကွယ်ထားကြရမှာဖြစ်ပါတယ်။ကလေးငယ်လေးတွေကိုချင်းကိုက်မခံရအောင်ဘယ်လိုကူးစိုက်ကာကွယ်ထားသင့်ပါသလဲလို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
။နောက်တကူရေတကာရအနေနဲ့တော့ဒီမိမိရဲ့ရင်သွေးငယ်တွေကိုချင်းကိုက်မခံရအောင်အဝတ်အစားလုံးလုံးချုံချုံဝတ်ပေးမယ်။နောက်လူဝတ်အစားနဲ့လွတ်နေတဲ့ရေပြားတွေမှာလိုအပ်လို့ရှိရင်ဆရာတို့က repellent လို့ခေါ်တဲ့ချင်းအဲ့ကိုက်စေချင်မလားစေချင်မနာစေပေါ့နော်ဆိုတော့ဒါလေးတွေကိုဆရာတို့ကလိန်ထားဖို့လိုနိုင်ပါတယ်နေကင်းနေလေအိတ်တဲ့ကလေးတွေကလည်းချင်တောင်နဲ့အိတ်တဲ့ပါတယ်ဘာလို့လဲဆိုရင်ဒီသွေးလွှတ်တုပ်ကိုဖြစ်တဲ့ချင်အများစုကနေကင်းကိုက်တဲ့ချင်တွေဖြစ်ပါတယ်အဲ့ခါမှာဆရာတို့လိုအပ်လာတာကနော်ဒီကြောင်းနေမှာလည်းလိုအပ်လာပါတယ်ကလေးတွေပညာသင်ကြားကြည့်တဲ့နေကင်းကြောင်းချင်မှာနေကင်းချင်မှာကိုက်တဲ့ချင်ဖြစ်တဲ့ကြောင်းဒီကျောင်းဆရာမတွေနဲ့သွေးလွှတ်တုပ်ကွေးနဲ့ပတ်သက်တဲ့အသိပညာတွေရှိဖို့လိုတယ်မိမိရဲ့ကျောင်းနီးနားတစ်ဝိုက်မှာချင်းမခိုကောင်းအောင်ကြိုတင်ဆောင်ရွက်ထားရမယ်အဲ့တော့နေမကောင်းတဲ့ဒီသွေးလွှတ်တုပ်ကွေးကြောင့်နော်နေမကောင်းဘူးဆိုပြီးတော့ကျောင်းကြားရင်ဒီကျောင်းရဲ့ပတ်ဝန်းကျင်ကိုဆေးဖြန့်ချင်းဆေးဖြန့်တန့်ရှင်းရေးလုပ်ရမယ်ဒီနည်းအားဖြင့်ဆရာတို့ကကာကွယ်တဲ့နည်းစနစ်တွေကိုလည်းဆောင်ရွက်ပါမယ်
အခုချိန်မှာ COVID-19 ရောဂါပိုးကူးစက်မခံရအောင်ကာကွယ်ထားဖို့အရေးကြီးတယ်လို့သွေးလွှတ်တုပ်ကွေးရောဂါမဖြစ်ပွားအောင်လည်းကြိုတင်ကာကွယ်ထားဖို့လိုတယ်လို့ချင်းချင်းတွေကပြောကြပါတယ်။သွေးလွှတ်တုပ်ကွေးရောဂါဟာကလေးငယ်လေးတွေမှာအသက်အန္တရာယ်နှီးစက်တဲ့ရောဂါတစ်ခုဖြစ်တာကြောင့်သွေးလွှတ်တုပ်ကွေးတန်လျာလက္ခဏာတွေတွေ့နေရပြီဆိုရင်နှီးစက်ရကျန်းမာရေးဌာနတွေကိုအမြန်ဆုံးတွားရောက်ပြသသင့်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်။
ဒီသွေးလွန်တကူရအသက်အန္တရာယ်ရှိတဲ့ယောဂဖြစ်ပါတယ်။ဒါကြောင့်မလို့ဒီရာသီဥတုမှာအဖျားကြီးမယ်၊ခြေလက်မှာနီစက်ကလေးတွေပေါ်မယ်၊ချောင်းဆိုးတဲ့အခါမှာကော်ဖီပုံရောင်တွေအံမယ်၊ခြေပြားလက်ပြားအေးမယ်၊ကနာမငြိမ်ဖြစ်မယ်၊စသည်အားဖြင့်ဒီလိုလက္ခဏာတွေတွေ့ပြီဆိုရင်တော့နီစက်ရကျန်းမာရေးဌာနတွေအမြန်ပြတ်တာပြီးတော့သွေးလွန်တကူရဲ့ဟော်မုန်းစစ်ဆေးပြီးတော့ကုသမှုခံယူခြင်းအဖြစ်အသက်အန္တရာယ်ကနေကင်းဝေးနိုင်မှာဖြစ်ပါတယ်။
မိုးဦးလေဦးကြလာတဲ့အချိန်မှာသွေးလွန်တကွေးရောဂါဖြစ်ပွားမှုတွေမြင့်တက်လာနိုင်တာကြောင့်ကျိုတင်သတိပြုကာဝယ်ထားဖို့လိုတဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါဘလော့ဂါရီပြောသမျှအစီအစဉ်ကနေကြိုဆိုပါတယ်ကျွန်မစုမြတ်ပါပါCOVID-19 ကာယောဂါနဲ့ပတ်သက်တဲ့အကြောင်းတွေကိုဆက်သွယ်မေးနိုင်တဲ့ call center ကိုကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကဖွင့်လှစ်ထားပါတယ်။ COVID ယောဂါလက္ခဏာတွေ၊ကူးစက်နိုင်တဲ့နည်းလမ်းတွေ၊ကာကွယ်နိုင်မဲ့နည်းလမ်းတွေအပြင်မြန်မာနိုင်ငံမှာထုတ်ပြန်ထားတဲ့အသွါလာကန့်သတ်ချက်တွေအကြောင်းယောဂါဘိုးကူးစက်မှုနောက်ဆုံးအခြေအနေတွေအကြောင်းကိုစေတုတေသနာဦးစီးဌာနမှ National Call Center ဖွင့်ပြီးတော့အခမဲ့ဖြေကြားပေးနေတာပါ။စေတုတေသနာဦးစီးဌာနနဲ့မြန်မာနိုင်ငံဆရာဝန်အသင်းတို့ကစေတနာဝန်ထမ်းဆရာဝန်တွေကမနေ့၈နာရီကနေည၈နာရီအထိတနေ့ကို၁၂နာရီဖြည့်ကြားပေးနေကြပါတယ်။အမေးများပြီးမဖြစ်မနေသိရှိထားတဲ့ကိုဗစ်ရောဂါနဲ့ဆိုင်တဲ့ကျန်းမာရေးအသိပညာပေးသတင်းအချက်အလက်တွေကိုလည်းဆက်နဲ့အလိုအလျောက်ဖြည့်ကြားပေးနေပါတယ်။ April 9ရက်နေ့ကစတင်ဖြည့်ကြားပေးနေတဲ့ National Call Center မှာမေခွန်းတွေကိုဖြေနိုင်ဖို့ဘလို့အသေးအချာပြင်ဆင်ထားရဲဆိုတာကိုစေတုတေသနာဦးစီးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာမျိုးမျိုးမွန်ကအခုလိုရှင်းပြပါဗျ။
ဟိုယောဂနဲ့ဆိုင်နေပေါ့နော်စီးပညာဆိုင်ရာအချက်လက်တွေကိုကျွန်တော်တို့ယူမှရှိရဲဆရာဝန်တွေကအဖွဲလေးတွေခွဲပြီးတော့ဥပမာပေါ့ COVID-19 ဆိုတာဘာလဲဆိုတာနဲ့ပတ်သက်လို့ရှိရင် International ကအချက်အလက်တွေအကုန်လုံးကျွန်တော်တို့ရှာရဲယူတယ်confirm လုပ်တယ်အဲ့မှာသက်ဆိုင်ရာပညာရှင်တွေအကုန်လုံးပါတာပေါ့ကျွန်တော်တို့အဖွဲ့မှာဟို microbiologist တို့မျိုးတွေပါတယ် pathologist တွေပါတယ်ကျွန်တော်တို့ public health specialist တွေပါတယ်ပေါ့နော်ကဏ္ဍပေါင်းစုံရဲ့ specialty တွေအကုန်လုံးပါကြတယ်ပါကြပြီးတော့ခေါင်းစဉ်တွေခွဲပြီးကျွန်တော်တို့ဒီကိုမေးနိုင်တယ်မေးဖို့နေပြီးတော့ကျွန်တော်တို့ဘက်ကပြန်ဖြေရမယ် standard answer တွေပေါ့ယောဂလက္ခဏာနဲ့ပတ်သက်ရင်ကျွန်တော်တို့ဘယ်လိုမေးရမယ်ဘယ်လိုကြည့်မလဲဆိုတာညှိနှိုင်းရတယ်ပေါ့နော်နောက်တစ်ခုက prevention and control နဲ့ပတ်သက်တာလေအမျိုးမျိုးဆိုရင်လည်းကျွန်တော်ဒီပိုးကဘယ်နေရာမှာဘလောက်တက်ရှင်နေဆိုတာအစတစ်ခါတည်းမှာဒီလိုဆိုပြောတဲ့ချက်လက်တွေပဲဖြစ်ဖြစ်တစားသိပြန်နေတာရှင်များစာဒီလိုချက်လက်တွေပဲဖြစ်ပြောင်းပြောင်းသွားတာရှိတာပေါ့နော် update ဖြစ်ဖြစ်သွားတာရှိတယ်အဲ့ဒီအတွက်ကျွန်တော်တို့ရရှာရတဲ့ပေါ့ချက်လက်တွေအမှန်တည်းဖြစ်အောင်လို့နောက်ပြီးတော့ဟိုသူတို့ဆက်သွယ်ဆောင်ရွက်လို့ရမယ်ပုံတွေပေါ့ဘယ်ကြောင်းညာနဲ့ပတ်သက်ရင်ဘယ်ဌာနဟောဘယ်လိုဆက်ရမယ်ဆိုတဲ့အားမျိုးပေါ့ခေါ်ဆိုရဟဲ့ဖုန်းနံပါတ်ဒီစုဆောင်တာမျိုးလေးလဲဆောင်းလို့ရတယ်ပေါ့နော
်အဲ့လိုမျိုးဒီတနိုင်ငံလုံးအတိုင်းအတာနဲ့ call center ဖွင့်ထားတဲ့အခါမှာပေါ့နော်ဒီဆက်သွယ်လာတဲ့လူတွေကရောဘလို့အကြောင်းအရာတွေသူတို့အဓိကမေးကြပါလဲရှင်ဟုတ်ကဲ့
အဲ့တော့သူတို့အဓိကမေးကြတဲ့အကြောင်းအရာတွေမှာ prevention and control ထိန်းချုပ်တာနဲ့ကာကွယ်တာနဲ့ပတ်သက်တာတွေသူတို့မေးတယ်ပေါ့နော်နောက်တစ်ခုက transmission နဲ့ပတ်သက်တာလည်းမေးတယ်နောက်တစ်ခု quarantine နဲ့ပတ်သက်တာတွေလည်းတော့မေးတယ်သူတို့ရရောက်မှာ quarantine လုပ်ထားရတဲ့ပတ်သက်တဲ့အကြောင်းအရာကိုမိသားပြောတာလည်းရှိတယ်။နောက်တစ်ခုသူတို့ရန်စိတ်ဝင်စားတာတွေက current update ကြီးပေါ့။ COVID-19 case ရဲ့ update ကြီးကိုအစပိုင်းတုန်းကဆိုသူကလူနေသေးတဲ့အခါကျတော့သူက case number ကြီးနဲ့သူမိသားကျွန်တော်တို့က update ဟိုအသိစီနေအောင်ထုတ်ထားရတယ်ပေါ့။နောက်တစ်ချို့ကကျတော့သူရဲ့တချို့တော့ဒီချိန်မှာနေမကောင်းဖြစ်တယ်။ဥမာနာဆီချောင်းဆိုးဖြစ်တယ်။အဲအလေးလေးဒီဘယ်လိုမျိုးဖြစ်နိုင်တယ်လဲ။ဒါ COVID ကဖြစ်နိုင်ခြင်းရှိရလား။သူဘယ်လိုလုပ်ရမလဲဆိုတာမျိုးနေရာရှိတာပေါ့နော်ဒီတချို့အနေနဲ့ရော vaccine နဲ့ treatment ကြီးအကြောင်းကြီးတယ်ပေါ့
အဲ့လိုမျိုးပေါ့နော်ဆက်သွယ်လာတဲ့သူတွေထဲမှာခုနကတော့လို့ပြောသူတကယ်ပဲသူတို့သိချင်လို့ဆက်သွယ်လာကြတယ်ဒါပေမဲ့အဲ့ထဲမှာလည်းတကယ်နေမကောင်းဖြစ်တဲ့သူပါတယ်ဆိုရင်သူတို့ကိုဒီဆက်ပြီးတော့ကုသနိုင်အောင်ရောသက်ဆိုင်တဲ့ဆေးရုံဆေးခန်းနေတဲ့ဆရာမတို့ဘက်ကချိတ်ဆက်ပေးတာမျိုးအလုပ်လာချက
်အဲ့သူရဲ့သူပြောတာပေါ့တော့အများကြီးမူတည်တယ်ပေါ့နော်ဥပမာပေါ့အဲ COVID နဲ့မဆိုင်ဘူးလို့တေချာလောက်တဲ့စင်ပြမျိုးလေးပြောတာကြာနော်ကျွန်တော်တို့လည်းဟိုအကုန်လုံးဆရာဝန်ကြီးတွေဖြည့်နေတာဖြစ်တဲ့အတွက်ဒါမျိုးဆိုရင်တော့သူဟိုကောင်ဆယ်လင်းသဘောမျိုးကောင်ဆယ်လင်းဆိုတာတိတ်သူစိတ်ပြေချမ်းသွားအောင်လို့ပေါ့နော်ဒီလိုဒီလိုကတော့ဒီလိုယောဂလက္ခဏာနဲ့ဘယ်လိုမှတော့မတူဘူးဆိုတဲ့အမျိုးလေးကျွန်တော်တို့ကြားရတယ်ပေါ့နော်တချို့လူကတကယ်ကိုအဲ့လိုပြောရင်မစိတ်ပူနေတယ်သူကနော်စိတ်ပူနေတဲ့အမျိုးဆိုရင်တော့ကျွန်တော်တို့ကသူရှိနေတဲ့မျိုးနဲ့ဒီသားကဆေးရုံဆေးရုံသွားဖို့ကျွန်တော်တို့ညွှန်ကြားရတယ်ပေါ့နော်တခါတည်းမှာတော့ဒ တခါတော့ကျုံကြီးကအဲဒီကျမတို့ဖြစ်နေမြန်မာလေးတယောက်ကပဲသူကိုယ်တိုင်အဲဒီမျိုးကမျိုးနဲ့ဇမားကြီးဦးစီးချမ်းသာကိုနောက်ဖုန်းဆက်ပြီးလိုက်တဲ့အဲဒီသမီးဖုန်းနံပါတ်လည်းဖိပြီးအဲ့လိုလုပ်ပြီးလိုက်တာမျိုးတော့ရှိတယ်ဒါပေမဲ့အငြင်းတန်းတော့ကျမတို့ကအဲ့လိုကိုယ်ကိုယ်တိုင်ဖုန်းဆက်ပြီးလုပ်ပြီးရမှာတော့မလုပ်နိုင်ဘူးဒါပေမဲ့သူတို့ကိုတော့သူတို့ဖုန်းနံပါတ်လိုချင်တယ်ဘယ်မျိုးပဲပြောပါသူကျမကြီးချမ်းသာကိုတွားချင်တယ်သူတို့ဆက်သွယ်ချင်တယ်လို့ဆိုရင်ကျမတို့အဲ့ဒါတွေအရုံးပေးတယ်ပေါ့နော်ပြုပို့ပေးတယ်ပေါ့
ဆိုတော့အဲ့လိုပြောဆရာမတို့ call center လောက်တဲ့ခါမှာရောဘယ်လိုအခက်အခဲရောရှိလားရှင့်ဖြည့်ရပြောမေးခွန်းမေးတဲ့အပိုင်းမှာပဲဖြည့်ဖြည့်ဟိုဖြည့်ဆိုတဲ့အပိုင်းမှာပဲဖြည့်အခက်အခဲရှိတွေ့ရလား
အခက်အခဲရှိပါတယ်ကျွန်တော်အခက်အခဲလေးရမပြောဝင်ပါကျွန်တော်တို့ run နေတဲ့အချိန်မှာအခွဲလေးခွဲပြီးတော့သွားနေရပေါ့နော်နည်းနည်းရှင်းလာရမြင်းလေးနဲ့နှစ်နာရီမှာ duty တအုပ်စုရှိတယ်နည်းနည်းနှစ်နာရီမြင်းရရှင်းလာကြည့်တတုံးရှိတယ်ပေါ့နော်တနေ့တနေ့ကို duty နှစ်ဆိုင်လို့ဆိုပြီးเป็นท่องหาเราพี่อ่ะเลยป่ะก็บ้องท่องจ่อพี่อ่ะเลยป่ะไอ้มาอเคเคทุกพวกเราบาเลยสอผู้ปิ่นๆกําลังเนี่ยคือว่าชื่อ6นาทีลงประจําไปอ่ะพี่เนี่ยไอ้เฉยมาน้องเสร็จแต่คอลนี่วันน่ะจมารู้4เหย่า5เหย่าก็นี่ซะเลยป่ะเจ๊สู่พี่ก็เจอได้คอมิวนี่ยังๆซึ้งๆจริงๆเจอได้คอมิวนี่นาวคลีทีป่ะคลีนี่จําๆเสร็จแล้วเสร็จได้เสร็จนี่แหละทําหมดอุสุละชีเสียลงขึ้นไปดิပြောနေနေနေနဲ့နောက်အဆိုးဆုံးကတော့စိုက်ဆော့ရက်စမန်လို့ခေါ်လို့ရမျိုးပေါ့နော်လိမ့်မိုင်းဆိုင်နောက်ဆက်စောကားတဲ့စကားအသုံးလုံးနေနဲ့ပြောနေခေါ်မျိုးတွေခေါ်တာကြီးကျုံတာရတဲ့ပေါ့နော်ဒါပေမဲ့အဲ့ဒါကတော့ကျမဆိုလို့ကျင်တာဟိုလူတရားခေါ်တယ်ဆိုရင်ဒီလိုခေါ်မျိုးကငါးခေါ်လောက်ပြီတော့ဖြစ်ရင်ဖြစ်တယ်ဆိုပေမဲ့လေတကယ်တမ်းကျတော့ဖြစ်ညားတဲ့လူကပြင်လဲပြင်မယ်လေဒီခါစိတ်နှောက်ရက်ဖြစ်လာတာပေါ့နော်အလိုမျိုးကြီးအဲ့ဒီကြာနော်လေအခုချိန်ကြီးရောကိုကဘယ်ကြီးခံပြီးတော့ခြေနေပါလေဘာလို့ဆိုတော့တကယ်တမ်းသိချင်လို့မေးတဲ့ပြည်သူကအများစုဖြစ်နေတော့လေ
စေတုတေသနာဦးစီးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာမြို့မြို့မော်ပါရှင်ကျန်းမာရေးဌာနရဲ့ COVID-19 အတွက် National Call Center ကို UNICEF အဖွဲ့ရဲ့ပံ့ပိုးမှု Blue Ocean Investment Limited ရဲ့ကူညီမှုတွေနဲ့ဖွင့်လှစ်ထားတာဖြစ်ပါတယ်မြန်မာနိုင်ငံရဲ့ Mobile ဆက်သွယ်ရေး Operator တွေဖြစ်ကြတဲ့ MPD Telenor Ooredoo MyTel တို့ကလည်းပူပေါင်းဆောင်ရွက်နေကြပါတယ်။ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့2019ဖြစ်ပါတယ်ရှင်။ကျွန်မစုမြတ်မော်ပ
ါ။အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးပါပါ။နာဖာရက်စကယောဂါဖြစ်ပွားမှုတွေချမှတ်ထားတဲ့ကန့်သတ်မှုလျှော့ချပေးရမှာအသေးချာဂရုမစိုက်ဘူးဆိုရင်ဒီလိုဖြစ်လျှော့ပေးတဲ့နိုင်ငံတွေအနေနဲ့နောက်တစ်ခါထပ်ပြီးအတင်းချက်ချထားရေးပြန်ပြီးလှုပ်လာရနိုင်ခြေရှိနေတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးကဲ Tedros Ghebreyesus ကဗိုလ်တော်ဖူးနေမှာသတိပေးလိုက်ပါတယ်ခီးသွားကန့်သတ်မှုနဲ့တခြားကန့်သတ်မှုဖြစ်လျှော့ပေးတာတွေမလုပ်ခင်ဒီယောဂါဖို့မပြတ်နှံ့အောင်ထိန်းချုပ်နိုင်မဲ့လှုပ်ဆောင်မှုတွေနဲ့အဆင့်လိုက်လျှော့ချတာမျိုးလုပ်ရမယ်လို့လည်းပြောပါတယ်အမေရိကန်က John Hopkins တက္ကသိုလ်စစ်တမ်းမှာတော့ဗိုလ်တော်ဖူးနေ့အထိဒီယောဂအကူဆက်ခံရသူပေါင်းက3,000-5,000ကျော်နဲ့သေဆုံးရသူက2,600ကျော်ရှိနေတယ်လို့ဖော်ပြထားပါတယ်။တီယိုဆိုအကသာကိုရိုနာဗိုင်းရပ်စ်ယောဂပိုးတဲ့အကြောင်းကိုဂုရယ်ပိုးပြီးပုံမှန်လင်းလင်းချပြခဲ့မယ်ဆိုရင်အခုလိုကမ္ဘာတစ်လွှတ်လူပေါင်း300,000သေဆုံးမှုကိုကာကွယ်နိုင်မှာဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ခ်ပွန်ပီယိုကဗိုလ်တော်ဖူးနေ့မှာပြောပါတယ်။ဒီလိုလူပေါင်း300,000သေဆုံးမှုကိုရောကမ္ဘာစီးပွားရေးကဆိုင်မှာကိုပါကဲတင်နိုင်မှာဖြစ်ပေမဲ့ဝူဟာမှာဒီယောဂါဆဖြစ်တာကိုတရုတ်ကဖုံးကွယ်ခဲ့ပြီးဒီဗိုင်းရပ်စ်ပိုးနမူနာတွေကိုဖျက်ဆီးပစ်ဖို့ January 3ရက်နေ့မှာတရုတ်မျိုးသားကျန်းမာရေးဌာန NHC ကအမိန့်ပေးခဲ့တယ်လို့လည်းပြောပါတယ်။ရုရှားဆိုရပြောခွင့်ရဒမီထရီပက်စကော့ကတော့ဒီချိန်ရောကာယောဂါတန်းကိုကမ္ဘာတစ်လွှားဆူဆူဝါးဝါရင်ဆိုင်နေရခြင်းဖြစ်တဲ့အတွက် WHO ကိုရောတရုတ်နိုင်ငံကိုပါဒီလိုပြစ်တင်ဝေဖန်မှုတွေမလုပ်သင့်ဘူးလို့ပြောပါတယ်။မြန်မာနိုင်ငံမှာအိမ်အောင်စုတွေဘာသာရေးဖွဲ့စည်းတွေနဲ့ပြည်ရင်းကလူမှုရေးဖွဲ့စည်းတွေအတွက်အိမ်သုံးအမျိုးအစားလျှက်စစ်ဓာတ်အားသုံးဆွဲမှု85ယူနစ်အထိမီတာကျဲကိုမေလ1ရက်နေ့ကနေမေလ15ရက်နေ့အထိထပ်မံကင်းလွတ်ခွင့်ပေးသွားမယ်လို့လျှက်စစ်နဲ့စွန့်ရံဝန်ကြီးဌာနကကြေညာပါတယ်။ COVID-19 ရောဂါကာကွယ်တားဆီးရေးအမျိုးသားအဆင့်ဗဟိုကော်မတီကဧပြီ30ရက်နေ့အထိထုတ်ပြန်ထားတဲ့အမိန့်ညွှန်ကြားချက်တွေကိုမေလ15ရက်နေ့အထိတက်တန်းတိုးတဲ့နေ့တို့မီတာကကင်းလွတ်ခွင့်ပြုထားတာတွေကိုလည်းခုလိုထပ်ပြီးတက်တန်းတိုးပေးတာပါ။ဟောင်ကောင်ချစ်ဆိုင်သတင်းဖွဲ့စည်းတွေကနှစ်စဉ်ပေးရလျက်ရှိတဲ့လူခွင့်ရေးဆိုင်ရာစာနယ်ဇင်းစုတွေကိုမေလ6ရက်နေ့ကထုတ်ပြန်ကြေညာရမှာ Frontier မြန်မာသတင်းဌာနက Editor ချုပ် Thomas Key နဲ့ဓာတ်ပုံဆရာခွန်မြတ်တို့ လူ့ကိုယ်ဆိုင်ရာစာနယ်ဇင်းအထူးစုတွေချင်းမြန်ခံရပါတယ်။ချက်တပြင်းနေမနေခင်သတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကြံမှာကြပါစေ။ VOA ကိုနားဆင်ရတဲ့ကျေးဇူးတင်ပါတယ်။ဒီမှာခင်ဗျားကပ
ါ This program has come to you from the Voice of America, Washington.